သာသနာတော်နှစ်2553ခုကောသတဂရိ1390ခုနှစ်တရေကျလဆန်းတယနေ့စကိုင်းတိုင်းမိုင်းမြို့အထွေထွေမန္တေချာကြီးအမှုထား၍ဝန္ဒမိသားစုများနှင့်ဥတ္တမောဒေါက်တင်မြင့်ဥကျော်စောတော်ဝင်စုပေါင်းရဲ့ဓမ္မပူဇာဓမ္မတပည့်ဖြစ်ခြင်းရှင်ရှင်ပါပြုလုပ်အပ်ခြင်းဓမ္မတပည့်ခန္ဓာဝေဟောကြားအပ်တော်အဖြူလာအမဲလာတရားဒေသနာတော်ဒီနေ့ရဓမ္မတပည့်ခန္ဓာကိုရှင်ဘုန်းတော်တည်းရှင်တော်မြတ်ဘုရား၏မဟာကရုဏာကောအာယုပြုကအတိကျဖတ်သောအတော်ဝန္ဒနာပနာမအတိတဒါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောဂမသောတိဟိပိယပမေယံကာလံကရောတောတိတုကရာတိခေရံကတောရောဂာဟိတာယတာထောနမောမဟာကာရုဏိကတအတ္တယောနာသောဝိနိယမြာစွာသတ္တဝါဤခြံသာစီပွာလောလောတောင်းတကုန်ပေါင်းခါလည်းဖြင့်နာထပညာရှင်ရှင်တော်မြတ်ဘုရားသည်ကပ္ပဂောတိဟိပိဂရေကဘာအေအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မြည်ရန်ရည်တွေတိုင်းတာဖော်ပြခြင်းငါသစွာနိုင်ပါသောကာလနေအတိချေသိနေကဘာရှိကြသောကာလပတ်တော်လောကဤတည်းအတ္တလောကဤအကျိုးစီးပွားအလို့ငါအတိတုကရာလီဥစ္စာတဲ့ချေလက်ဒီကမိတ္တချင်းမာသမီးသာနေတထာသမီးဆွေမင်းကြီးဟုစေတိထဝေငါတဲ့ဆုအလုံးခဲရတော်မူတော်ကိုကရဏတော်ဘုရားရှင်ယံဤတန်ကျုပ်ကိုအထုတော်ဘုရားသည်ဖြစ်၏ခေရလက်ချင်းမျက်လုံးအတဆုံးတည့်ရနှလုံးဆွေဝံကိုရောဤပင်မင်းတို့ကတောဘဝတန်တန်ချိန်မှများစွာရောက်တော်မူကြရရှာလေသည်မဟာကရဏီကတ္တတဝါများနေဝေသကဲ့သို့သနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောကန္တနာတန်တဝိဒိယာများစွာသတ္တဝါဤချမ်းသာစီပွားလိုလာတောင်းတကုန်ပေါင်းခါဖြင့်နာထမြညာသူရှင်တော်မြတ်ဗျာနမောယုတိပြောင်းပြောင်းပန်လို့လျော်ပြီကရောယုကျူးရှိခိုးခြင်းသည်အထုကဝေတုစင်စစ်မသိဖြစ်ပါစေလေသည်အဖြူလာအမဲလာကိုရမြတ်စွာဟောကြားတော်မူခဲ့တဲ့သုတ်တန်တစ်ခုကိုမြန်မာမှုပြုပြီးတော့ဘုန်းကြီးတို့ဒီနာမည်ကိုပေးတာပါထူဆန်းလုပ်ပြီးတော့ပေးတာမဟုတ်ပါဘူးမြတ်စွာဘုရားဟောတဲ့ပါဠိတော်အတိုင်းဆိုလို့ရှိရင်တရားရှိခင်တော်စင်ပရိသတ်တို့မှတ်ရခက်မှာဆိုလို့ယေရှုဘုရားကကံနှတုကဆိုတဲ့စကားလုံးနှစ်ခုသုံးပြုပြီးတော့ဒီတော့တံကိုဟောတာကံနှဆိုတာအမဲတုကဆိုတာအရှိအဲ့ဒါကိုအရှိလားအမဲလားဆိုတာဘယ်သူကမေးရမှလဲဆိုရင်ကိုယ့်ကိုယ်ကိုပြန်မေးဖို့ဒီတုတ်တန်ကဘုရားရသော်ရဲ့တရားဓမ္မတွေကိုမှတ်တမ်းတင်ထားတဲ့နိကေ900ဆိုတာရှိတယ်။နိကာယဆိုတာစုပေါင်းတာ collected သာမန်လို့ပြောလို့ရတယ်။ရသော်ဘုရားဟောတဲ့တရားတော်တွေကိုသံဃာက6ခန်းတင်ပြီးတော့စုဆောင်ပြီးတော့မှတ်တမ်းတင်လာတဲ့စာပေတွေကိုနိကာယလို့ခေါ် နိကာယကိုမြန်မာကနိကေလို့ဒီလိုခေါ်လိုက်လို့အတိတ်တွေကတော့စုပေါင်းထားတဲ့ဘုရားဟောတဲ့တရားတွေဒီကနေ့အဖြူလားအမဲလားလို့နာမည်ပေးထားပြီမဲ့လို့ဘုန်းကြီးတို့ဟောတဲ့တရားဟာဘုရားမြတ်စွာဟောခဲ့တဲ့တရားကိုမြန်မာလိုပြန်ပြီးတော့ဟောတာဖြစ်ပါလေ။ဒါနဲ့အရှင်းနေပြီးတော့ဟောတဲ့အင်္ဂုတ္တရနိကေမှာအချက်6မျိုးကိုစုထားပြီးတော့တစုအနေနဲ့ထားတာသက္ကမိပါဒလို့ခေါ်သက္ကဆိုတာ6ခုအစုတဏ္ဍာနာတင်တဲ့ရှင်ဟောစာပေထိမ့်သိမ့်ခဲ့ကြတဲ့ရှင်တို့ကယဟန္တာမထေရကြီးတွေကစာပြီးတော့နှစ်ပေါင်း2500ကျော်ကတရားဓမ္မတွေကိုစနစ်တကျထိမ့်သိမ့်ဆော့ဆော့လာခဲ့ကြတယ်။အဲ့ထိမ့်သိမ့်ဆော့ဆော့လာတဲ့အထက်မှာတုတ်တန်တစ်ခုကိုဆောက်လာပြီးဇာတိတုံးလို့ဒီလိုခေါ်တယ်။အဲ့တော့သာလာတိတာဇာတိတုတ်လို့ပြောလိုက်လို့ရှိရင်တရားချက်ကတော်တော်စင်ပြိတ္တတို့အနေနဲ့မှတ်ရရသားရနေနဲ့ခက်ခဲမယ်ပေါ့သာလာတိဇာတိဆိုတဲ့အတိတ်တွေကအဘိဇာတိဆိုတာဖြစ်ပေါ်လာတဲ့ဘဝရဲ့အခြေအနေစဆိုတာ6ခုဖြစ်ပေါ်လာတဲ့ဘဝအခြေအနေဟာ6မျိုးရှိတယ်လို့မြတ်စွာဘုရားကဒီတုတ်တံဟောထားတာရှိဒီဟောထားတဲ့သုတ်တန်လေးဟာအမြဲတမ်းမှတ်သားဖို့ကောင်းတယ်။ဒါပြည့်လို့တော့ဆိုလူတိုင်းလူတိုင်းရဲ့ဘဝနဲ့ဆက်ဆက်ပြီးရနေကိုယ့်ဘဝကိုမင်းကောင်းလေးတွေကြောက်ရမှာဒုက္ခဝါဟာအဖြစ်လားအမဲလားတင်စားပြီးတော့ပြောတဲ့စကားတွေအဖြစ်ဆိုလို့ရှိရင်အေးချမ်းနဲ့ကောင်းမြတ်တဲ့ဆိုတဲ့အတိတ်ကိုဆောင်းမြန်မာနိုင်ငံမှာလည်းနိုင်ငံတော်ဆိုရသုံးတာရှိတယ်ဖြူရောင်နေမြေတို့ပါလို့သုံးတာရှိတယ်အဲ့တော့ဖြူဆိုတဲ့စကားကမွန်မြတ်တဲ့တန့်စင်တဲ့အေးချမ်းတဲ့ကောင်းတဲ့ဆိုတဲ့အတိတ်တွေကိုယူဆအမဲဆိုတာကြတော့မကောင်းဘူးမောင်ကြနေမအေးချမ်းဘူးဆဲဒုက္ခတွေနဲ့ကြုံတွေ့ရတယ်လူတိုင်းလူတိုင်းရဲ့ဘဝအခြေအနေဟာကိုယ့်ကိုပြန်မေးပြီးမေးခွန်းထုတ်ဘဝရဲ့အခြေအနေဟာလည်းပဲအဖြူလားအမဲလားကိုယ့်ကိုယ်ကိုပြန်ပြီးတော့စစ်တမ်းထုတ်အောင်ဒီတုတ်တန်ဧတနာပါပဲ။ငါရဲ့ဘဝအခြေအနေဟာအဖြူလားသမို့ငါရဲ့ဘဝအခြေအနေဟာအမဲလားအဲ့ဒါကိုသိကြည့်တဲ့နောက်ဘာထပ်ပြီးတော့ဆက်တယ်စစ်တမ်းထုတ်ရအောင်လဲဆိုရင်နေ့စဉ်နဲ့အမျှငါလုပ်နေတဲ့လုပ်ငန်းတွေဟာအဖြူလားအမဲလားပြန်ပြီးတော့ထုတ်ဘဝတစ်ခုရှင်သန်ရေးတဲ့လူတွေဟာနေ့စဉ်နဲ့အမျှလုပ်နေကြအဲ့လိုလုပ်နေတဲ့ချိန်မှာဖြူစင်သန်ရှင်းတဲ့အလုပ်လားသို့မဟုတ်မဲညစ်တဲ့အလုပ်လားအဲမစင်စားတယ်မဟုတ်လား
စ
င်စားတယ်စင်စားတယ်ကိုယ့်ရဲ့ဘဝချင်းကြီးကိုလည်းသုံးသပ်လိုက်နံပါတ်1ငါဘဝဟာအဖြူလားအမဲလားငါလုပ်နေတဲ့နေ့စဉ်လုပ်ငန်းတွေဟာရောအဖြူလားအမဲလားအေးအဖြူဆိုလို့ရှိရင်ရလတ်အကျိုးတရားကကောင်းတဲ့ဘက်ကိုသွားပါမယ်ကောင်းတဲ့ရလတ်ကိုရအမဲအဖြေထွက်ပြီဆိုရင်မကောင်းတဲ့ရလတ်ကိုသွားမယ်ဘဝတိတိကိုရထားတဲ့လူတိုင်းလူတိုင်းဟာမိမိတို့ရောက်ရှိနေထားတဲ့အနေထားတစ်ခုမစင်စားမစင်ကျင်မဲ့နဲ့အချိန်ဖြုံးပြီးကုန်သွားမယ်ဆိုရင်လူဘဝမှာဘာမှမသိလိုက်ပဲနဲ့အချိန်လေးတစ်ခုချက်ကျော်လိုက်တယ်တန်ဖိုးရှိတဲ့ဘဝတစ်ခုကတန်ဖိုးရအောင်မယူလိုက်နိုင်လို့ရှိရင်ဘဝတစ်ခုဆုံးရှုံးနေတာမဟုတ်ဆိုတာကျုံရဒါကြောင့်မလို့ဘုရားမြတ်စွာကတရားဓမ္မခေါ်တဲ့အခါလူတိုင်းလူတိုင်းဟာမစင်စားပဲမနေနိုင်ဘူးစင်စားစင်ကျင်မှုဘုရားမြတ်စွာရဲ့အဆုံးအမ
ယုံကြည်မှုဆိုတာကိုဥစားမပေးဘူးယုံကြည်မှုဆိုတာတော့လက်ခံပါတယ်ယုံကြည်မှုကဘာအတွက်လဲလို့ဆိုလို့ရှိရင်ယုံကြည်သည့်အတွက်ကြောင့်ပညာရှိသူတော်ကောင်းတွေတွေ့တယ်တွေ့ပြီးရင်သူပုဂ္ဂိုလ်ဟောပြောတဲ့တရားဓမ္မကိုနားဒါယုံကြည်မှုဖြစ်တယ်တရားဓမ္မနားပြီးဆိုတဲ့အချိန်ကစပြီးတော့ယုံကြည်မှုမဟုတ်တော့ဘူးအသိဉာဏ်ပဲဥဆောင်ပါသူဆိုတာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်နေတဲ့ကြောင့်အသိဉာဏ်ဟာဘုရားမြတ်စွာရဲ့အဆုံးအမယုံကြည်မှုတဲ့အသိဉာဏ်ကပုံတန်လို့ရှိတယ်။သို့တော့ယုံကြည်မှုကိုတဏ္ဍာလို့ခေါ်တယ်။အဲ့ဒီတဏ္ဍာလို့ခေါ်တဲ့ယုံကြည်မှုကိုဘာနဲ့ထိန်းရမလို့ဆိုအသိဉာဏ်နဲ့ထိန်းရမယ်။တဏ္ဍာဆိုတဲ့ယုံကြည်မှုကိုအသိဉာဏ်နဲ့မထိန်းရင်ဘာဖြစ်တယ်ခုကပြောကြတဲ့ blind faith ဆိုတာရှိတယ်။မျက်ကန်းယုံကြည်မှု။အသိဉာဏ်မပါတဲ့ယုံကြည်မှုသည်မျက်ကန်းယုံကြည်မှု။မျက်ကန်းယုံကြည်မှုသည်ကောင်းကျိုးချမ်းသာမပေးနိုင်ဘူး။ဒါကြောင့်ဘုရားမြတ်စွာရဲ့တရားတော်ဟာဒီမျက်ကန်းယုံကြည်မှုအသိဉာဏ်မပါတဲ့ယုံကြည်မှုကိုလက်မခံဘူး။ယုံကြည်မှုသက်သက်ဆိုရင်တန်ဖိုးမရှိဘူး။အသိပညာဟာအမှန်တမ်းတန်ဖိုးရှိတယ်။ဒါအားလုံးနဲ့သိကြတယ်။လူတိုင်းလူတိုင်းကဘဝတစ်ခုရထားပြီဆိုအသိပညာအမျိုးမျိုးရှိမှုကြတာ။ဒီထဲမှာဉာဏ်နဲ့ပညာရက်တွေကဥပမာဆိုတော့ကဘာမှာသင်ကြားနေကြတဲ့ကျောင်းလေးတို့ကောလိပ်တွေကောလိပ်တွေတို့တက္ကသိုလ်တွေတို့ဆိုတာတွေကိုတရားပြီးတော့သင်ကြားနေကြရတဲ့ပညာတွေဒီဘဝအတွက်ချမ်းသာတာဒီပညာကိုအရင်တည်ပြီးတော့မိမိဘဝရည်ချည်ရေးမှာချမ်းသာတာရည်ချည်ဖို့အတွက်အများကြီးထောက်ခုဖြစ်တယ်သို့တော့အဲ့ဒီပညာရည်တွေကဒီဘဝအတွက်ထောက်ခုပြုတယ်ဒီဘဝအတွက်မျှတာထောက်ခုဒီဘဝတောင်မှပဲဘဝဆုံးသည့်ဖြစ်အောင်ထောက်ခုမဖြစ်ဘူးတကယ်အထောက်အကူဖြစ်တာကဘဝပညာလို့ခေါ်တယ်။ခုစဉ်းဉဏ်စဉ်းစားဘဝနဲ့ပတ်သက်တာလေအသိပညာရကမှပို့ပြီးတော့ဒီဘဝတည်းမကဘူးဘဝကောင်းမြောက်များစွာထိအောင်ဒီအသိဉာဏ်ဟာမိမိရဲ့ဘဝကိုဥဆောင်သွားမှဖြစ်ပါတယ်။ဒါကြောင့်ယုံကြည်မှုနဲ့အသိဉာဏ်ဆိုတဲ့နေရာမှာဘုရားမြတ်စွာအသိဉာဏ်ကိုဦးစားပေးတယ်အေးဒီနှစ်ခုကတခုလို့ရှိတခုနဲ့တခုထိမ့်လို့လို့လေထိမ့်တယ်ဆိုတာယုံကြည်မှုဆိုတဲ့တတ္တာကိုဘာနဲ့ထိမ့်ပညာနဲ့ထိမ့်ပြရပညာကိုလည်းဘာနဲ့ထိမ့်ရတော့ဆိုတတ္တာနဲ့ထိမ့်ရတယ်အဲ့ဒီနှစ်ခုဟာတခုနဲ့တခုထိမ့်ကြည့်ပြီးတော့မသိဘူးဆိုလို့ရှိရင်ဖြစ်ပေါ်လာတဲ့ရလတ်အကောင်းမရအောင်ဒါသတိထားစရာနော်မှန်ပါဗျာကိုယ်ဘဝမှာယုံကြည်ချက်တစ်ခုတည်းနဲ့လည်းမထားရစေတနာတွေ့ခေါ်တဲ့ဉာဏ်တစ်ခုတည်းနဲ့လည်းမပြီးဘူးဒီနှစ်ခုကထိမ့်ညှိပေးထားရမယ်ဘလို့ဖြစ်နိုင်တော့အသိဉာဏ်နဲ့ထိမ့်ညှိမထားတဲ့ယုံကြည်မှုတက်တဲ့ဒီခုနပြောတဲ့ blind faith မျက်ကန်းယုံကြည်မှုမျိုးရောက်သွားတတ်တယ်ဒါဖြင့်တတ္ထာဆိုတဲ့ယုံကြည်မှုနဲ့ထိမ့်ညှိမပေးတဲ့အသိပညာကတော့မဖြစ်တော့ဘူး။ကောက်ချက်ဆင်းလဲတဲ့ပုဂ္ဂိုလ်တို့ဖြစ်ရောက်သွားနိုင်တယ်။ပညာလွန်သွားတဲ့အခါကျတော့ကောက်ချက်တယ်။ကောက်ချက်တယ်ဆိုတာသူသိသူဓာတ်ဖြစ်လာပြီးတော့အစင်လာတွေပယ်ချပြစ်ထားလို့ဘသူပြောတာကလက်မခံတာလို့ဒါမျိုးတွေဖြစ်လာဘူး။ကောက်ချက်ဆင်းလဲတဲ့ပုဂ္ဂိုလ်ဖြစ်ရောက်သွားနိုင်တယ်။သူတို့ဘာနဲ့မတူပဲနဲ့လူလောကမှာဒီအများလက်ခံထားတဲ့အရာတစ်ခုပေါင်းကျော်ပြီးတော့တွေးချင်ရတွေးလှုပ်ချင်ရလှုပ်သွားပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တစ်ခုပုဂ္ဂိုလ်ဟာဘယ်ကံနဲ့ကံနဲ့ကောက်ချက်ဆင်းလဲတဲ့ပုဂ္ဂိုလ်ဖြစ်သွားအဲ့လိုကောက်ချက်ဆင်းလဲဖြစ်သွားပြီးအသိဉာဏ်ကဥဆောင်သွားတဲ့ဘဝမျိုးတရားနဲ့မထိန်တဲ့ဉာဏ်တက်တဲ့ဉာဏ်ဆိုတာတော့မှပဲအခု အတွေ့အခေါ်နဲ့ပတ်သက်တာလေးကိုပြောတာတရားနဲ့မထိမ့်ညိပဲနဲ့အတွေ့အထိနဲ့သက်သက်နဲ့ဉာဏ်ဉာဏ်တွေနဲ့သက်သက်သွားလို့ရှိရင်တဲ့ကုစားလို့မရအောင်အချိန်တွေလွဲဖားသွားတယ်ထေကရာဆရာကြီးတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့တတိပေးထားတာရှိဘေသစ္စသမုဋ္ဌိတောရောဂောဝိယအတ္တိကိစ္စပါဠိလိုရေးထားဘေသစ္စဆိုအလောကြောင့်တဲ့ဆေးဘေသစ္စသမုဋ္ဌိတောဆေးကြောင့်ဖြစ်ပေါ်လာတဲ့ရောဂောယောဂဝေဒနာဟာအတ္တိကိစ္စကုလို့မရဘူးဆေးကြောင့်ဖြစ်သွားတဲ့ဥပမာဆေးလွန်သွားတာလို့ဆေးကနေဖြစ်ပေါ်လာတဲ့ side effect တွေလို့ဆေးကြောင့်ဖြစ်တဲ့ယောဂါဟာအကုရခက်တယ်တဲ့ခုလို့မရဘူး incurable ဘောဖြစ်သွားအဲ့ဒါလည်းပဲအစွန်းရောက်သွားတဲ့ပုဂ္ဂိုလ်တရားသရဏနဲ့ထိမ့်ကြီးမထားသေးတဲ့ကအတွေးတွေအမြင်တွေအစွန်းရောက်သွားပြီဆိုလို့ချင်းဘေတစ္စသမုဋ္ဌိတောရောဂောဉာအတ္တကိစ္စကုစားလို့ပြုပြင်လို့မရတဲ့အနေထားပြောရပါတယ်။ဒါနဲ့သိတ္တိထားနော်။အဲတော့ဘုရားမြတ်စွာရဲ့အဆုံးအမဒီနှစ်ခုထိမ့်ကြီးပေးရ။တဏ္ဍာနဲ့ပညာထိမ့်ကြီးပေးရမယ်။ပညာကိုတဏ္ဍာနဲ့ထိမ့်။တဏ္ဍာကိုပညာနဲ့ထိမ့်။အဲ့ဒါမှလမ်းမှန်ပေါ်ရောက်တယ်။ဤကောင်းပြီ။ဘဝတစ်ခုမှာချင်းကြီးပေးထားပြီးတဲ့အခါဘုန်းကြီးတို့ရထားတဲ့ဘဝလေးတစ်ခုအခုဒီနေ့မြတ်စွာဘုရားဟောထားတဲ့ဒီတတ္တမလာတဲ့ဆံကလေးနဲ့ချိန်ကိုက်ပြီးတော့ကြည့်ရအောင်ဘုရားဟောတဲ့တရားတွေကအလုံးအတွက်ဟောတာအလုံးအတွက်ဟောတာဆိုလူမျိုးတစ်မျိုးလုံးအတွက်လူမျိုးတစ်မျိုးအတွက်လည်းဟောတာမဟုတ်ဘူးအလုံးသောတတဝါကြီးအတွက်လူမျိုးအသီးသီးဘဝရရှိထားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းခုဘဝကိုပြန်နေပြီးတော့ဆန်းစစ်ကြည့်ရမယ်လူတိုင်းလူတိုင်းဟာဘဝတစ်ခုရထားပြီဆိုတော့ဒီတုတ်တန်လာတဲ့စကားရနဲ့ထိမ့်ကြည့်ပြီးတော့ကြည့်ရတို့ရထားတဲ့ဘဝမှာအဖြစ်လားအမဲလားခုဘဝကိုကြည့်အဲ့တော့ဒီနေရာအမဲကစပြောရအောင်အမဲဆိုတာဘာပြောတာလဲအမဲဆိုတာအခြေချင်းမကောင်းတဲ့ဟာအမဲအောင်နေနေဆိုရင်အခြေချင်းမကောင်းဘူးအန္တရာယ်ရှိတယ်အပြစ်နာစာတွေရှိတယ်မောင်းနေဆင်းရဲဒုက္ခကိုဖြစ်ပေါ်စေဆိုတဲ့အနေထားတွေကိုပြောကဲဒါချင်းလူ့ဘဝရလာလို့အမဲလို့ပြောရတဲ့ဘဝကဘယ်လိုဘဝလဲဆိုရင်ဒီတုတ်တံမှာဖော်ထားပါမှာလောကမှာလူရဲ့လူဖြစ်လာပြီမဲ့လို့တချို့လူတွေအမတန်ကိုအောက်တန်းကျတဲ့ဘဝမျိုးမှာယိုးယိုးတဲ့မှာတော့ဖြစ်တာရှိတယ်ပေါ့နော်တကယ်ကိုအောက်တန်းကျပြီးတော့အမတန်အောက်တန်းကျတဲ့ယိုးယိုးလို့ဆိုတာတော့ဘုန်းကြီးတို့ဒီမှာအသေးစိတ်မပြောတော့ဘူး။ဘာဖြစ်လဲလို့ဆိုတော့အသေးစိတ်မပြောဘူးဆိုရင်အိန္ဒိယရဲ့ tradition ကိုအိန္ဒိယနိုင်ငံရဲ့အတွေးခေါ်နဲ့မြန်မာနိုင်ငံအတွေးခေါ်တချို့ကမတူဘူး။ဒါလူမှုရေးနဲ့ပတ်သက်တဲ့လူအဆင့်တန်းနဲ့ပတ်သက်တဲ့အတွေးခေါ်။အိန္ဒိယနိုင်ငံမှာမျိုးရိုးဆိုတာရှိတယ်။ဒီကနေ့ထိမျိုးရိုးဟာတော့မရှိဘူး။ဆက်လို့ခေါ်တာပေါ့လူရဲ့မျိုးရိုးပေါ်မှာကြည့်ပြီးတော့အမျိုးမြတ်တယ်အမျိုးညံ့တယ်ဆိုခွဲခြားဆက်ဆံမှုရှိအများကြီးကိုခွဲခြားဆက်ဆံမှုရှိအိန္ဒိယရသော်ဘုရားကအိန္ဒိယလူအတိုင်းဝိုင်းမှာဖျားဖြစ်ပြီးတော့တရားဓမ္မတွေကိုခေါ်တာဖြစ်သွားကြအောင်အိန္ဒိယလူအတိုင်းဝိုင်းအခြေအနေကိုကြည့်ပြီးတော့ခေါ်တာဒါပြင်းဒီပြည်နိုင်ငံကလူအတိုင်းဝိုင်းနေရောလို့ဆိုဒီပြည်နိုင်ငံကလူအတိုင်းဝိုင်းနေတယ်မှလည်းပဲဒီအခြေအနေမျိုးကြီးရှိတာအဲ့ဒီမှာတကယ်ကိုအောက်တန်းသာလို့လူတကာကနေပြီးတော့လူရာမသွင်းပဲတဲ့တတ်မှတ်ထားတယ်မျိုးရိုးဆိုတာရှိ ဗမာပြည်မှာတော့အခုလိုလူလူချင်းခွဲခြားဆက်ဆံတဲ့မျိုးမျိုးတွေအခုချိန်မှာမရှိဘူး။ခုရှိတုန်းကတစ်ချိန်ရှိခဲ့ဘူးလို့ခုချိန်မှာတော့မရှိတော့ဘူး။မြတ်စွာဘုရားဟောတဲ့အတွက်ပဲအိန္ဒိယမှာကြတော့သူကမျိုးမျိုးနဲ့ခွဲခြားထားတာ၄မျိုးရှိတယ်။အဲ့ဒီ၄မျိုးကဘာလို့ဆိုရင်ခတိယတန်ကြီးအုပ်ချုပ်တဲ့မျိုးပြမနာအဲ့ဒီမင်းမျိုးတွေကိုပညာသင်ပေးပြီးတော့စကားရရဥဆောင်ပေးတဲ့ပုံနာမျိုးဝိတ္တကုံတဲ့လေလို့တချွဲမျိုးသုတ်ကဆင်းရဲလို့ဟိုအိမ်မှာသွားပြီးတော့အစီကံလောက်ရဒီအိမ်မှာသွားပြီးအစီကံလောက်ရတဲ့မျိုးမျိုးအိန္ဒိယမှာအဲ့ဒီမျိုးယူတတ်မှတ်ထားတာကြောင်းလဲလို့မရဒီကနေ့ခေတ်မှာလည်းဒီတိုင်းပဲရှိကြောင်းလဲလို့မရမျိုးညံ့သွားရင်တစ်သလုံးညံ့တော့လာမယ်အိန္ဒိယနိုင်ငံမှာနော်ဒါကြောင့်မို့လို့မျိုးယူဟာအမြဲတမ်းအရေးကြီးတယ်ဗမာပြည်မှာလူဖြစ်ရတဲ့ပုဂ္ဂိုလ်တွေကအလုံးတန်ကောင်းတယ်ဟုတ်ရှိတော့မှလည်းဗမာပြည်မှာမျိုးယူတော့ရှိတာဆိုပါလို့ဘယင်းတိတ်လက်ထက်ကဆိုလို့ရှိရင်ဘလို့ခေါ်တော့ဆိုရင်ဘယင်းတွေလက်ထက်ကမင်းမျိုးမင်းတွေနဲ့ကြီးတော်မျိုးကျွန်တော်မျိုးဆိုသုံးတဲ့စကားလုံးကိုကြည့်ကျွန်တော်နဲ့ကျွန်ုပ်နဲ့ကျွန်မအဲ့ဒီမျိုးယူသို့တော်ဒီကလေးခင်မှာမြန်မာပြည်မှာတော့ဒီလိုနှိမ့်ချပြီးဆက်ဆံရလောက်အောင်နှိမ့်ချပါလို့မျိုးယူရှိတော့ဘူးလို့ပြောအေးသောသောပိုင်းတော့ကစရောင်းစားတို့ကဲပါတို့ဆိုမျိုးမျိုးရှိသေးတယ်နော်ကဲပါမျိုးမျိုးချရှိသေးတယ်ခုတော့အဲမရှိလို့တောင်းစားရင်တော့စားမှာပေါ့မျိုးမျိုးလို့သိပြီးတော့မဟုတ်တော့လူတွေကလည်းသိပြီးတော့ခွဲခြားဆက်ဆံတာမရှိကြတော့ဘုန်းကြီးတို့ငယ်ငယ်တုန်းကတခါသူပ္ပယာဆိုတာရှိသေးတယ်မျိုးကြီးတွေကသူပ္ပယာဆိုသူပ္ပယာဆိုမျိုးဆိုတာဘာလဲတင်းတိုင်းနေမှာနေပြီးတော့အတုကအလောင်းပေါင်းလေးကိုမြင်မြုပ်သိမ်းကြုပ်ပေးရတဲ့အမျိုးဘလောက်ပဲချမ်းသာချမ်းသာသူပါရသားတွေကရှေတွဲလဲငွေတွဲလဲနဲ့နေဘုန်းကြီးတို့ငယ်ငယ်တုန်းကတွေ့ရတယ်သူပါရသားအမျိုးသမီးငယ်တယောက်ဟာရုပ်ဘလောက်ပဲချောချုံရှေတွဲလဲငွေတွဲလဲနေနေသူတို့ကိုလက်ထပ်မဲ့ပုံကမရှိဘူးဒါတစ်ချိန်တည်းမှာဗမာပြည်မှာတကယ်ရှိခဲ့တာနော်ဒီတော့ရာဇဝင်နေ့တည်းမှာကြည့်ရင်ဘယင်ကနေပြီးတော့ဖရာတို့ကြောင်းတို့တည်ပြီးတဲ့အခါကျတော့အဲ့ဒီဖရာဝေယဝိဆာကြောင်းဝေယဝိဆာလုံးဖို့ဆိုပြီးတော့ဖရာကျွန်ကြောင်းကျွန်ဆိုပြီးတော့အဲ့ဒီနာမည်ကိုအသုံးပြုပြီးလှူပစ်ခဲ့တာရှိတယ်။အဲ့လိုမျိုးဆိုလည်းပဲနှိမ့်ကြတဲ့အမျိုးလို့ခေါ်လူတကာအချင်းသေးနှိမ့်ကြတဲ့အမျိုးဒါမြန်မာပြည်မှာတော့ဒီကနေ့ခက်မှာအားလုံးဓာတ်တူအမတန်ကကောင်းတယ်လို့ပြောအိန္ဒိယနိုင်ငံကြီးကတော့ဒီကနေ့ခေတ်မှာဥမာ27ရာစုနှစ်မှာခင်မိမိလို့ဆိုတယ်မျိုးရောဒီတိုင်းပဲရှိနေတယ်။အိန္ဒိယရဲ့မကောင်းသီရိနိုင်ငံနိုင်ငံကြီးအောင်ဒီမျိုးဆက်ဆွဲချမှုကဒီကနေ့ရှိတယ်။ caste system လို့ခေါ်တယ် caste system မျိုးစနစ်ကိုလိုက်တာပြီးတော့ကျင့်တော့ဘုန်းကြီးတို့အိန္ဒိယနေတော့ကဆိုလို့ရှိရင်ဆန်းမြင့်နဲ့ဆန်းနဲ့သမိုင်းတွေကသမိုင်းတွေကိုသိနိုင်ကြတယ်။ဘုန်းကြီးတို့ရှေ့မှာလည်းပဲဗာရဏသီမြို့မှာဘုန်းကြီးတို့ငါးလလောက်နေတော့ဒီနေ့မှာ BHU ဆိုတဲ့တက္ကသိုလ်ကြီးတစ်ခုသွားတယ်။ BHU ဆိုအတူကောက်ခေါ်တာဗာရဏသီဟိန္ဒူယူနီဗာစီတီ။ဗာရဏသီဟိန္ဒူယူနီဗာစီတီကိုသွားတော့သုံးမင်္ဂလေးနဲ့ရှင်းသွားရအဲ့ဒီတက္ကသိုလ်ကအပြန်ဘုန်းကြီးတို့ကဘုန်းကြီးနှစ်ပါးစီပြီလာလမ်းမှာကျောင်းသားနှစ်ယောက်ကတားပြီးတော့ရှင်းဘုန်းကြီးတို့နဲ့ကြတော့မျိုးရိုးမတူတော့ဘာမှခက်စားမရှိအဲကျောင်းသားနှစ်ယောက်ကသူတို့ကဟိုက်ကတ်လို့ခေါ်တယ်ဆမ်းမြင့်ကျောင်းသားလူရည်သားဆမ်းမြင့်သူတို့စီးလာလမ်းကြတော့သူတို့ဆင်းတယ်ခက်တီတီပဲဆင်းသွားတယ်အဆင်မပြေ 都没搞的嘛，看看的，不想找那个看见，也想投币了，几个的，我刚才不找也有，人哪么样？那叫做没几的看见了，都说三年里的，感冒那个三年，阿妈不想做也，这个年纪那就难进步的事业了，大部分都过得不孬。一年那个嘛，大家不能信。三年三年是最难的了。一讲你，一直都你参与，一直都不话，你要你的什么事？他没为你，都家人嘛说的够好。你看你也不话说他够，不话心里的够，没你那边好，没都不要。但的确。那个是没事的大表人。有时候经常有两个乌龟啊秋天的。也是一边的啊。那就你的前边的啥的。哎这路。路啊嘛有时候经常有两个乌应该前面没收没连前面的不忘有嘛那个没路当他的。那路也不忘前面的。各位蔬菜的还有没蔬菜路的嘛路的嘛蔬菜的是。蔬菜的是各位的单位的。各位把我讲的不天地面的蔬菜看一眼的没有。哎你嘛哎你就不够没有啊。啥子呀到时呀没事呀拆子呀都一样的是。你是下家屋的。路线的米。三五年没变成两步的，八万元收入钱，三年呢，有变现的，有出啊几等呢，三五年没变成五的。跟生产机一直六不完，没有要你的钱，过世干又没得应该维护了，应该你嘛呗，一直不完没有要你的不够的要嘛，谁家的楼房没面得来，喏。哎，你说这等年的嘞，不话没有，第六七年牛嘞，九年就行。哎，你不话啊，没呗。大部分人说，有个人你帮着找俺爷爷的，就没当他交给他，喏。一个伢子，一年那个也七年有几，好了，一年那个嘛，你再没努力看。哎，都没不话。哎，都没不话，要你伢的，都不话得空。路的要哈，秘密不外过，勇敢留下来看。高难留下来是啥？高难留下来是。啊，高收入快毕业看见了，训练得太快。你不外的够嘛？啊，够啊，没事的，我第一修不外个，别哈些的呀，喏。不外的够啊，修事的，啊嘞。过年啥的不外的够啊，修。你。后一路的路更高难了，你妈路有点了，去别几个娘妈的，喏，那样的去过来，那样去别走路，后一路地步长的老地给路的，哎，地里人干难干个，地路路有的，山里路有路，这么一路有路啥，那那那江南的时候，那样没了，哎，你妈长的老地比了。我家没那内脏啊，那内脏，内脏老内脏，偏那的卡着。人家比养路是牛来个大区的好多呀，大比路路，我们是啊，买的一年年的，啊，买的一年年去，后一路人拿的什么后补，阿龙家不光家不来买，你拿我的手呀，啥比个真拿来吃，过生日的口。地方人家那下了一篱笆，那个麻烦你得会背。哎，你会背了，地里人家那爸爸，哎，那爸爸嘛朋友啊，别啥他妈的，老来遗憾不起，下了一点点扒拉开才，啊这样。哎，第五个，这扒拉着，你妈下了一个，真的这扒拉着，第五六秒，地里人家下了。哎，现在一个个把酒那么急， ဟောတဘုဒ္ဓတော့ဆာဥကိုရေးရဆရာမြန်မာလူဇေယမောင်ဥကိုလေးကမြန်မာလူပြန်ထားတယ်မြတ်ဗုဒ္ဓဒေသနာဆိုပြီးတော့စာပေလိုက်ရှားတဲ့ပုဂ္ဂိုလ်တွေဖတ်ဖူးကောင်းဖတ်ဖူးလိုက်ဘုရားဘာသာအကြောင်းကိုအနှစ်ချုပ်ပြီးတော့ရေးထားတဲ့ဆာဥတို့ဟောတဘုဒ္ဓတော့အဲ့ဒီဗုဒ္ဓမြတ်ဗုဒ္ဓရဲ့ဒေသနာဆိုဒီဆာဥကိုရေးလို့နာမည်ကြီးတဲ့ဆရာတော်ကြီးဘွဲတော်ကပြီးဟိုထုံးစံတယ်မူရင်းဘွဲရတော့ရာဟုလားရာဟုလားပြီးဟိုတွေကခွန်ကြီးဖြစ်သွားလို့ရှင်ဇာတိရွာရဲ့နာမည်ကိုထည့်ပြီးတော့သုံးလိုက်ရှင်လူဘဝတော်ကတော့ဇာတိနာမည်ကိုမထည့်ဘူးဆာနေမ်လို့ခေါ်တယ်မိဘမျိုးရိုးနာမည်ကိုထည့်ဘုန်းကြီးဖြစ်သွားတာနဲ့တကယ်နဲ့ဆာနေမ်ကိုမထည့်တော့ဘူးဇာတိရောက်ထည့်အဲ့ဒီထုံးစံကဒီကိုမှလိုက်တာနေချာတမို့ဒီရှာတော်ကြီးကသူ့ရဲ့ဇာတိရောက်ကဝါပေါ်လာဝါပေါ်လာဆိုတဲ့ရွာမှာမွေးတာဖြစ်တော့ကြောင့်သူ့ကိုဝါပေါ်လာရာဟုလာလို့ဒီလိုခေါ်တာနော်ဝါပေါ်လာရာဟုလာပမာသာဝတိထဲမှာဝါပေါ်လာရာဟုလာလို့ရေးလို့ရှိတယ်အဲ့တော့ဝါပူလာမဟုတ်ဘူးဝါပေါ်လာဒီလိုခေါ်နေတာဝါပေါ်လာဆိုရွာရဲ့နာမည်ပဲအဲ့ဒီဇာတိရွာသားဝါပေါ်လာရွာဇာတိရွာသားရာဟုလာမထေလို့ဒီလိုတည်းရတာအေးအဲ့ဒီဆရာတော်ကြီးကတခြားလုံးဘာပြောသွားတော့ဆိုတော့ဗမာပြည်ကလူတွေကနတ်သားနတ်သမီးတွေနဲ့တူတယ်သူကလည်းတလျှောက်လုံးအမဲတွေကြီးပဲကြည့်လာခဲ့ရတယ်ဆိုတော့ဗမာပြည်ရောက်အကုန်လုံးသားတွေဖြူတယ်တတူကိုလည်းပြောတာအဲ့တိုင်းပါတလျှောက်လုံးဘုန်းကြီးတော်နဲ့တစ်ဆက်လုံးအဲ့ဆရာတော်ကြီးနဲ့အတူနောက်ကလိုက်ဗမာပြည်လောက်ဘာသာတရားကိုကိုးဆိုင်တာမတွေ့ဘူးဆိုတာအခမ်းအနားတိုင်းအခမ်းအနားတိုင်းမှာအဲ့ဒီဆရာတော်ကြီးကထည့်ပြီးပြောကြားလေးရှိတယ်မင်္ဂလာတော်လေးစိတ်ကဆင်းပြီးတော့ကဘာအေးကိုသွားတဲ့လမ်းတစ်လျှောက်လုံးမှာတကယ်နေဘူးကျဲကျဲကြီးတဲ့မှာလမ်းဘေးမှာလူတွေဟာမြေကြီးပေါ်မှာထိုင်ပြီးတော့ဝှချကြတာသူ့မြင်ဝင်းမှာအမတန်မှထူးဆန်းတဲ့မြင်ဝင်းဖြစ်ပြီးတော့နေရာတိုင်းနေရာတိုင်းရောက်တိုင်းရောက်တိုင်းမှာမြန်မာလူမျိုးတွေရဲ့ဗုဒ္ဓဘာသာပီတာမှုကာရဝတရားချီးမွမ်းမှုဆိုတာကိုအမြဲတမ်းချီးမွမ်းပြောရုံနဲ့မကဘူးဗမာပြည်ကလူတွေကနတ်သားနတ်သမီးတွေလိုပဲဖြူစင်ကြတယ်ဆိုတာအဲ့လိုပြောတာအဲ့တော့မြန်မာပြည်မှာကံကောင်းတယ်လို့ပြောမြန်မာပြည်မှာလူဖြစ်နေတဲ့ထဲပုံကိုယ်တွေလည်းဘယ်မျိုးမျိုးဖြင့်အထင်သေးတဲ့ရှုပ်ချတယ်ဆိုတာမရှိမရှိသည့်အတွက်ကြောင့်ဘဝအဖြစ်ပဲသို့သောအမဲခွက်ကလေးတွေပါနေတာတော့ရှိကောင်းရှိမပေါ့နော်သူကသုံးချက်ပေးထားတာကိုလူတွေကအထင်သေးတဲ့မျိုးရိုးမှလူဖြစ်ခြင်းကတစ်ချက်ရုပ်ဆင်းအင်းကချိုးရင်းပြပြနေတာကတစ်ချက်စားစရာစားဝတ်နေရေးမပြည့်စုံတာကတစ်ချက်ဆိုသုံးချက်ပေးထားအမဲဆိုတဲ့ဘဝသုံးချက်ရှိအဲ့တော့မြန်မာပြည်ရဲ့လူတွေကနံပါတ်1အချက်ကလွတ်သွားလူတွေကအထင်သေးတဲ့ဘဝမျိုးမဟုတ်ဘူးအဲ့တော့နံပါတ်1တော့နည်းနည်းမိနိုင်တယ်ပေါ့။ရုပ်မြင့်ရှင်ရဲ့အနေထားမျိုးနောက်တစ်ခုကစာဝတ်လေးမပြည့်စုံတာမျိုးသို့တော်လည်းအဲ့ဒီပုံကုတ်မျိုးတွေကိုညမပြည့်မှာခွဲခြားဆက်ဆံမှုမရှိဘူး။မရှိသည့်အတွက်ကြောင့်ရေဝရအဖြစ်ခြုံပြောမယ်ဆိုရင်တို့ရေဘွားတွေဟာအဖြူလို့ပဲပြောလို့တတ်မှတ်လို့ရမယ်ပေါ့။ဖြူလို့တတ်မှတ်လို့ရဒါဒေသနာတော်လာတာနဲ့ညှိပြီးတော့ပြောဘယ်ဟာပဲဖြစ်ဖြစ်ဒီလိုကိစ္စမျိုးကပါလက်ဆိုင်ရှားစဝင်နဲ့ခင်အချင်းကြီးနဲ့ဆိုင်တယ်နော်ခင်ချင်းနဲ့ဆိုင်ခင်ချင်းနဲ့ဆိုင်တယ်ဆိုတာနဲ့ပတ်သက်ပြီးတစ်ခါပြောရအောင်ရသော်ဘုရားရဲ့တရားတော်တွေကိုလေ့လာတဲ့အခါအခုတို့အချက်မျိုးကပုံဒီကန်းချက်ယူရတဲ့အချက်မျိုးမဟုတ်ဘူးပုံဒီကန်းချက်ယူရပုံဒီကန်းချက်ယူရတဲ့အချက်ကဒါကကုသိုလ်ဒါကအကုသိုလ်ဟောဒါကသစ္စာ၄ပါးဒါကမဂ်ကြီး၈ပါးဒါပုံဒီကန်းချက်ဘယ်ခေဘယ်ခါမှပြောင်းစရာမလိုဘူးတရားသို့တော့လူတွေရဲ့အခြေအနေနဲ့ပြောတဲ့အခါတော့ နိုင်ငံရမယ်စီကံဥပဒေတွေပြောတဲ့အခါတော့ကျတော့ history ကိုသိရ history background ဘယ်လိုရှိတယ်လဲဒါကိုထည့်သွင်းပြီးတော့စဉ်းစားရမယ်ဘုန်းကြီးတို့ဒီဟိုမှာနေတော့ကချမ်းပန်းအမျိုးသမီးကြီးတရားဘုန်းကြီးစီလာပြီးတော့တရားဓမ္မမေးမြန်းရင်းနဲ့သူမေးခွန်းတစ်ခုမေးသွားအဲ့ဒီမိကုံးကပါတော့ဆိုဘိက္ခုနီတွေလိုက်နိုင်ရမယ်ကရုဓမ္မသမဏေစီမင်းပေါ့ဘိက္ခုနီမှတဲ့ဘိက္ခုနီဝိချက်တဲ့အမျိုးသမီးတွေတော့ဘိက္ခုနီဘဝရထားတဲ့အမျိုးသမီးတွေဟာမလိုက်နိုင်ရင်မနေရဘူးဆိုလေစီကံဥပဒေ၈ချက်ရှိအဲ့ဒါကိုကရုဓံ၈ပါးလို့ရေးတယ်ကရုဆိုတာအလေးစားထားရမယ်ဓမ္မဥပဒေသားပေါ့တကယ်အလေးစားရမယ်ဥပဒေအဲ့ဒီဥပရိသထဲမှာနံပါတ်၁ဘာပါတယ်လို့ဆိုလို့ရှိရင်ဝါတရားရပြီးတဲ့ဘိက္ခုနီမသည်တဲ့ဒီကနေ့မှယဟန်အဖြစ်ရောက်လာတဲ့အမျိုးသားယဟန်တော်ကိုယုံသိသမှုပြုရမယ် respect ပေးရမယ်ပြောဘိက္ခုနီကဝါတရားရတယ်အမျိုးသားဘိက္ခုကဒီကနေ့မှယဟန်ဖြစ်လာတယ်တဝါမှမရတဝမမရပါပဲလို့မြို့သားရဟန်းကိုမြို့သီးဘိက္ခုတွေက respect ပေးရတယ်အဲ့ဒါနဲ့ပတ်သက်ပြီးသူကမေးခေါ်ထုတ်တယ်မတရားဘူးလေဟုတ်တယ်အမြဲတမ်းတွေလည်းကကြည့်တယ်ဆိုမတရားဘူးဒါနော်မှန်ပါဗျာအသက်ကြီးငယ်လိုက်မဖြစ်တယ်ဘူးလားအမျိုးသမီးကဟာလားဝါတရားရနေပြီအမျိုးသားဒီနေ့မှဝတ်တာဘာလို့ respect ပေးရမှာလို့အသက်ကြီးငယ်လိုက်ဖြစ်တဲ့နေပေါ့ဓာတုရဲ့အတွေ့နော်အဲ့ဒါကြောင့်မလို့မြတ်စွာဘုရားရဲ့ဒီဥပ္ပရိပညာချက်ဟာမတရားဘူးတဲ့ဘုရားပါရှင်းပြပါလို့ရှင်းမလို့ဆိုတော့ဘုန်းကြီးအဲ့ဒီမေကုံးနဲ့ပတ်သက်ဝိနည်းစည်းကမ်းဆိုတာလို့ reality မဟုတ်ပါဘူး just concept concept ဆိုလူတွေရဲ့အယူအဆတရားဥပရိသဆိုတာကအယူဆတစ်ခု society မှာလုံလို့အံ့လို့ဥပရိသထုတ်မလို့တော့ဘူးဆိုရင်ဒီဥပရိအယုံသိမိတာဖြစ်ဒါထုံးတာဥပရိဆိုတာတစ်ခါတည်းကသူ့အတူအလိုမရောက်ခက်ကုံသွားတာရှိတယ်လေခက်ကုံသွားတဲ့ဥပရိမျိုးရှိဒီခက်မှာလိုအပ်ရင်ဒီဥပရိထုတ်တယ်နောက်တစ်ခက်ပြောင်းသွားတာနဲ့ဒီဥပရိကအလိုလိုပြတ်ပြတ်သွားတယ်အေးဥပရိဆိုတာကံဆက်တာ reality မဟုတ်ပါဘူးအမှန်တရားမဟုတ်ပါဘူးမြတ်စွာဘုရားကအဲ့ဒီဥပဒေကိုဆွဲကျင်လို့ဆွဲတာမဟုတ်ဘူးမင်းပြန်ပြီးတော့စဉ်းစားကြည့်အဲ့ဒီဥပဒေထုတ်ခဲ့တဲ့အချိန်ကလွန်ခဲ့တဲ့နှစ်ပေါင်း2500ပါအဲ့ဒါဘာဖြစ်စဉ်းစားရမလဲဆိုရင်အဲ့ဒီလွန်ခဲ့တဲ့2500နှစ်ပေါင်း2500ကအိန္ဒိယ society မှာဘယ်နေထားရှိတယ်ဒါကိုလေ့လာလို့အရင်အိန္ဒိယလူမျိုးအဆင့်အတန်းအိန္ဒိယရဲ့ tradition ဇတိထုံးစံပေါ်ကအဲ့ဒီပုံစံနဲ့လာအဲ့ဒီပုံစံကိုမြတ်စွာဘုရားကတူတူလေးထူးထူးချွန်ချွန်ဖောက်ဖြတ်ပြီးတော့အဲ့ဒီစီကိုင်းကိုမလိုက်နာပဲနဲ့အေးချင်းစင်ငယ်လိုက်ရှ िख ူဝါချအမယ် respect ပေးရမယ်လို့ဒီလူသားပြောလိုက်မယ်ဆိုလို့ရှိရင်ဆွဲချက်တွေတက်လာမှာအများကြီးပဲအဲ့ဒါဆိုဆိုင်တီကလက်မခံရသော်ဘုရားကလက်ခံခြင်းပေမဲ့ဆိုဆိုင်တီကလက်မခံဘူးဆိုဆိုင်တီကလက်မခံတဲ့ဟာတစ်ခုသွားပြီးတော့စီကံလုပ်မယ်ဆိုလို့ရှိရင်ဒီစီကံဥပဒေဟာအသက်ဝင်မှာမလားဝင်မှာမဟုတ်ဘူးမဝင်ရုံနဲ့မကောက် problem တွေတက်မလာဘူးလားတက်လာတယ်ဆိုဆိုင်တီတစ်ခုလုံးဟာမငြိမ်မသက်ဖြစ်ပြီး problem တွေမလို့အဖက်နဲ့တက်လာနိုင်တယ်เออဒီကနေ့ခေအခြေအနေနဲ့မတူဘူးအဲ့ဒီခေအခြေအနေရလို့အလုံးမြတ်စွာဘုရားလှုပ်ထားတာလောကလူမှုဆက်ဆံရေးရအဲ့ဒါလို့လှုပ်ထားပေမဲ့လို့မင်းကြီးလို့ရှင်သာရိပုတ္တရာရဲ့ post မျိုးကိုခေမာဘိက္ခုနီကိုပေးထားတယ်လက်ရံရရှင်မောကလန်ရဲ့ post မျိုးကိုလည်းပဲဥက္ကလဝဏ္ဏကိုပေးထားတယ်လက်ဝဲရံလက်ရံညာဘိက္ခုသာရှိတာမဟုတ်ဘိက္ခုနီတွေလည်းလက်ဝဲရံလက်ရံညာရှိတယ်။ရာထူးထူးပဲ ဲ့ဒါနဲ့မကဘူးမြတ်စွာဘုရားကအတိလင်းဟောတာသူတို့ရရှိတာလေအတိမ့်မဲ့လို့ခေါ်တယ်မတရားဖို့တရားနိဗ္ဗာန်လုံးဝခွဲခြားလို့မရဘူးအမျိုးသမီးရတဲ့နိဗ္ဗာန်နဲ့အမျိုးသားရတဲ့နိဗ္ဗာန်အတူတူပဲအမျိုးသမီးကျင့်လို့ရလာတဲ့မတရားဖို့တရားအမျိုးသားကျင့်လို့ရလာတဲ့မတရားဖို့တရား quality အတူတူပါပဲအကုန်အဲ့ဒီအချက်မှာခွဲခြားဆက်ဆံခြင်းမရှိဘူးသို့သော society နဲ့social status ခေါ်တာပေါ့ social status လူမှုရေးနဲ့ပတ်သက်လာတဲ့လောကီနဲ့ပတ်သက်လာလို့ရှိရင်တော့ဒီလူရဲ့အတိုင်းအဝိုင်းကိုမလွန်ဆန်လို့ညှက်ဆော့ပြားဒီဥပဒေတစ်ခုလောက်တာဥပဒေလောက်တယ်ဆိုတဲ့ကအများလက်ခံနိုင်အောင်လုပ်ကြတာဥပဒေဆိုတာအဲ့ဒါလို့ရှင်းပြီးတော့ပြောလိုက်တဲ့အခါကျတော့သူလက်ခံသွားတက္ကံနောက်သူ့ဘာအစ်စ်ထဲပြောလိုက်တော့အေးခရီးကမင်းတို့နိုင်ငံပို့ရင်တွန့်ပွင့်နေဆိုရင်လည်းဒီဥပဒေမျိုးဆွဲမှာမဟုတ်ပါဘူးလို့အဲသူခေတ္တဥပဒေအတွက်လိုအပ်လို့လုပ်တဲ့ဟာတွေပဲလို့ဥပဒေဆိုတာအမှန်တရားမဟုတ်ဘူးဘယ်ခေတ်ဘယ်ကာလကဥပဒေပဲဖြစ်ဖြစ်အမှန်တရားမဟုတ်ဘူးအမှန်တရားဆိုပြင်လို့ရပါမလားမရပါဘူ
း
မရဘူးအမှန်တရားဆိုပြင်ဆင်ခွင့်မရှိဘူးသာဝရမှန်နေတာ2500နဲ့ခုတိုင်းပဲ။နောက်ဒီပေါများစွာကြာလဲဒီတိုင်းပဲနေ။အဲ့ဒါသူထာဝရမှန်တဲ့မှန်တရားတခြား။လိုအပ်လို့လုပ်တဲ့စည်းမျဉ်းဥပဒေစွာတခြား။စည်းမျဉ်းဥပဒေစွာအခုလိုအပ်ပေမဲ့တော်ကြလို့ချင်မှလိုတယ်။ဒီကနေ့မလိုအပ်ပေမဲ့လက်ရှင်ကလိုအပ်ချင်လိုအပ်လာ။စည်းမျဉ်းဥပဒေစွာပုံနေကကြလို့မရဘူးတဲ့။အေးအဲ့ဒါလိုပဲဘုန်းကြီးတို့တွေအခုကိုယ့်ကိုယ်ကိုစသစ်ကြည့်ကြရအောင်တို့ရထားတဲ့ဘဝဟာအဖြေလားအမဲလားကိုယ့်ကိုယ်ပေးလို့ရှင်အေးအဖြေကထွက်လာလိမ့်မယ်သူများဖြေရမှာမဟုတ်ဘူးကိုယ့်ကိုယ်ဖြေရမှာငါရထားတဲ့ဘဝဟာအမဲလားအဖြေလားကိုယ့်ကိုယ်ကိုယ်ဖြေတာကဲဒါကအရေးကြီးသလားဆိုမကြည့်ဘူးချူရရအမဲရရအရေးကြီးသေးဘူးဒါနော်အရေးကြီးတာကဟာလေနေ့စဉ်ဘဝမှာကိုလုံနေတာတွေကအဖြူလားအမဲလားဒါအရေးကြီးဘူးလ
ား
ကြီးပါလားဒါမှမဟုတ်အရေးကြီးတာဒုတိယချက်ကလောက်ကိုအရေးကြီးတယ်ဒုတိယအခြေအနေကဒါငါလုံနေတဲ့အလုပ်တွေဟာနေ့စဉ်လှုပ်ရှားပြီးတော့လုံနေတဲ့အလုပ်တွေအဖြူလားအမဲလားဆိုတော့ကိုယ်စစ်တာတဲ့ဒါဖြင့်အမဲဆိုတာဘာလဲအဖြူဆိုတာဘာလဲအချင်းချင်းပြောမယ်ဆိုလို့ချင်းကိုယ်လုံးနေတဲ့အလုပ်တွေကဒုစရိုက်လားဒုစရိုက်ဒုစရိုက်ဆိုရင်အမဲဒုစရိုက်ဆိုရင်အဖြူပမာပြေမှာဒုစရိုက်ဒုစရိုက်ဆိုလို့ရှင်တမျိုးနားလည်နေတာရှိကောင်းရှိကောင်းပဲအဲ့တော့အချင်းချင်းပြောကြည့်အောင်ဆာလာပေနာဒုစရိုက်ဒုစရိုက်ကိုခွဲခြားပြီးတော့ကြည့်အောင်ဒုစရိုက်ဆိုတာပါဠိစကားဒုစရိတာအကျင့်ဆိုအကျင့်ပြက်မကောင်းတဲ့အကျင့်မကောင်းဘူးဆိုတာဘာလို့မကောင်းတာလို့ဆိုရင်မကောင်းကျိုးပေးလို့မကောင်းရဆက်မကောင်းဘူးပေါ့ဒါပြောတာနော်ဒုစရိုက်လုပ်လို့ရှိရင်ရဆက်အကျိုးတည့်ရောက်မှုကမကောင်းဘူးအကျိုးတည့်ရောက်မှုနဲ့ဖြစ်တာကိုလုပ်တဲ့အလုပ်ကအများချီးမွမ်းမွယ်မဖြစ်ဘူးအများမှလည်းမကောင်းဘူးရလာတဲ့အကျိုးလည်းမကောင်းဘူးအဲ့ဒါဒုစရိုက်ဒါဖြင့်ဒုစရိုက်ကိုဘုရားရဲ့တရားတော်ကဒုစရိုက်10မျိုးဆိုတာအာရဘုရားဗလာမနေတိတာအဲ့ဒီပြည်တာလေးကိုထပ်ပြီးတော့အချင်းချင်းပြောဘာဖြစ်လို့လဲကိုလုံနေတဲ့အလုပ်ဖြူလားအမဲလားခွဲရစိတ်ကစပြောမယ်ကိုတွေးနေတဲ့အတွေးကိုကြည့်ရကိုတွေးတဲ့အတွေးကိုကြည့်စိတ်ထဲမှာဖြစ်တဲ့စိတ်ဓာတ်ကိုအရင်သုံးလိုက်ကိုယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့အတွေးဟာအမဲလားအဖြစ်လားစဉ်းစားအေးအမဲနဲ့ပတ်သက်မယ်ဆိုရင်နံပါတ်၁ကအတွေးဟာအဘိဓါတဲ့အဘိဓါဆိုလို့ရှိရင်ဒါပါဠိစကားဆိုမသိသေးဘူးတလွဲနားလဲခြင်းနဲ့နားလဲနေပဲအဘိဓါဆိုတာလောဘနဲ့တွေးတဲ့အတွေးအဲ့ဒီလောဘနဲ့တွေးတဲ့အတွေးဒီရိုးရိုးတန်တန်တွေးတဲ့အတွေးမဟုတ်ဘူး သူများပစ္စည်းကိုကိုယ်ပစ္စည်းဖြစ်ဖို့တွေးတဲ့အတွေ့တဲ့ဟာသဗ္ဗိမတေချာဆိုထားတယ်ယံပရတ္တံမမတဧတုဟာငါအဖြစ်ကောင်းပါပဲသူဟာကိုငါ့လှုပ်ဖို့အတွေ့เนาะသူပိုင်ထားတဲ့ဆိုတော့ပြောရစေသူပိုင်တဲ့ပစ္စည်းကိုကိုယ်ပိုင်လှုပ်ခြင်းသူပိုင်တဲ့ပစ္စည်းသူစိတ်ငကကြီးကိုငါစိတ်ငကလှုပ်ခြင်းပေါ့သဘောအတွေ့သူပစ္စည်းကိုကိုယ်ပစ္စည်းဖြစ်ကောင်းပါပဲဆိုတဲ့မတရားတဲ့လောဘနဲ့တွေးတဲ့အတွေ့ဒီဒါခိုးဖို့လူရဖို့အတွေ့ရရှိသေးတယ်မဟုတ်ဘူးလားဟုတ်တယ်နော်အေးအဲ့ဒီပစ္စည်းမျိုးကိုရခြင်းနဲ့ဆိုတဲ့အတွေ့နဲ့သူပစ္စည်းကိုငါပစ္စည်းဖြစ်ကောင်းပါဆိုတဲ့အတွေ့နှစ်ခုကတူသလားမတူဘူးလားမတူဘူးနော်မ
တ
ူပါဘူးဗျာဒါမျိုးရခြင်းနဲ့ဆိုတာကတစ်မျိုးသူ့မှာကိုမှငါလှုပ်ခြင်းနဲ့ဆိုတာတစ်မျိုးနော
်
အေးသူပစ္စည်းကိုငါပစ္စည်းဖြစ်ခြင်းနဲ့ဆိုတဲ့အတွေ့ကိုအဘိဓါလို့ခေါ်တာအဘိဆိုတာရှေးရှုဇာယကြံတွေးတာသူများပစ္စည်းကိုကြည့်ပြီးတော့ကိုယ်ပစ္စည်းဖြစ်ခြင်းနဲ့လောဘနဲ့တွေးတဲ့အတွေ့အီအဲ့ဒီအတွေ့မျိုးကိုတွေးပြီဆိုလို့ရှိရင်အဖြူလောက်ရလားအမဲလောက်ရလားအဲ့ဒီအတွေ့မျိုးတွေးပြီဆိုရင်ဒါအမဲကိုလောက်နေတာကိုတွေးတာအမဲတွေးနေတာဟုတ်ကဲ့အဲ့ဒီအမဲတွေးလို့ရှိရင်ရစကဘာလာမလဲဆိုအမဲပဲလာမှာကိုယ်လုံးတဲ့လုံးရကအမဲဆိုလို့ရှိရင်အကျိုးဆက်ဒီပါလာမလို့အမဲပဲလာမှာပဲဆိုတော့အဲ့ဒီလိုတွေးလိုက်တာနဲ့သူကကမ္မပဋ္ဌာလို့ခေါ်တယ်ကံလမ်းကြောင်းနဲ့ရောက်သွားတယ်ကံဖြစ်သွားတယ်လို့ပြောတယ်အဲ့ဒီအတွေ့အမျိုးတွေးထားတဲ့ပုဂ္ဂိုလ်တယောက်ကအကုသို့ဖြစ်သွားပြီလို့ပြောတာနော်မှန
်ပါ
ဗျာအကုသို့ဖြစ်သွားပြီဆိုခဏခဏပြောမယ်ဆိုရင် online ပေါ့ online ဖြစ်သွားပြီဒီအကုသို့ကအခုအကျိုးပေးနိုင်တယ်ကိုယ်စိတ်ထဲနှလုံးထဲမှာဒီအတွေ့အကြုံဝင်သွားလိုက်တဲ့နေရာတိုင်းနဲ့ online ဖြစ်သွားပြီ။ဓမ္မပဋ္ဌာန်ရောက်သွားပြီ။ဒါကိုမနောကံလို့ခေါ်တယ်မနောဓုစရိုက်လို့ခေါ်တယ်။ဟုတ်ကဲ့။မှန်ပါဗျ
ာ။
နောက်တစ်ခုအတွေ့အကြုံဖြစ်တော့နောက်တစ်ခုကဇာပါဒ။လူတွေဆိုတာစိတ်ခံမသင့်တဲ့အခါစိတ်ဆိုးတာမျိုးရှိတယ်။ဒါရိုးရိုးဒေါသပဲ။ဥပမာပဲမနေကာယကောင်းတာလို့ဆိုမိဘကသားသမီးကိုစိတ်ဆိုးတယ်။သူ့ဘုတလောက်အာရကောင်းလားဆိုပြီးတော့စိတ်ဆိုးတယ်။စတဲ့ပြင်ပေါ့စိတ်ဆိုးစရာတွေအများကြီးပေါ့เนาะမှန်ပါဗျာအဲ့ဒီလိုရိုးရိုးစိတ်ဆိုးတာဇာပါဒမဟုတ်ဘူးဟောဒီမနောကံဖြစ်တဲ့ဇာပါဒကြတော့ဘာလို့လဲကိဒီကောင်တည်သွားရင်ကောင်းပါ့မလားဒီကောင်မရှိတော့ရင်ကောင်းပါ့မလားဒီကောင်ဖမ်းချုပ်ပြီးထည့်ထားလိုက်ရင်ကောင်းပါ့မလားဒီကောင်ပြက်စီးသွားရင်ကောင်းပါပဲဆိုရင်အတွေ့ဟုတ်ကဲ့မှန်ပါဗျာဒေါသလွန်အတွေ့လို့ခေါ်တယ်ဒေါသကလွန်သွားတဲ့အတွေ့ရိုးရိုးစိတ်ဆိုးပြီးတော့ပြောတာကဒါဒေါသရိုးရိုးဒီတယောက်ပျက်စီးသွားပါစေဆိုတဲ့အတွေ့အကြုံလွန်မသွားဘူးလားလွန
်သွားပါဘူး
အဲ့ဒီလွန်သွားတဲ့အတွေ့ကိုဇာပါဒဒါကိုမနောဓုစရိုက်လို့ခေါ်တယ်အဲ့ဒီမနောဓုစရိုက်ဖြစ်ပြီဆိုလို့ရှိရင်ရလာတဲ့အကျိုးဆက်ဆိုးပဲဘာဖြစ်လို့ तू ကအမဲကိုအမဲဆိုတော့အကျိုးဆက်ကလည်းအမဲပဲလာနိုင်တယ်နော်မှန်ပါဘူ
း
အဲ့တော့အမဲဆိုတာဘာပြောရမလို့ဆိုရင်ငရဲပေါ့ဟုတ်လားမှန်ပ
ါ
အမဲဆိုတာငရဲတို့တိရိစ္ဆာန်တို့ပြိတ္တာတို့ကိုပြောတာမကောင်းတဲ့ဘဝတွန်းချပေးမှာပေါ့နောက်စိတ်ထဲမှာအတွေ့တစ်ခုရှိတယ်အဲ့ဒီအတွေ့ရမယ်မတမ်းမအရေးကြီးတယ်မိစ္ဆာဒိဋ္ဌိမာရွဲ့နဲ့အမြင်အမြင်မှားဒီနေရာမှာခုကမ္မထန်တရားအထုတ်တဲ့ပုဂ္ဂိုလ်တွေအစင်မြင်လာတဲ့ပုဂ္ဂိုလ်တွေပြောတယ်တက္ကာယဒိဋ္ဌိတို့အဲ့ဒါတွေမပါဘူးเนาะမှန်ပါဘူ
း
အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမိစ္ဆာဒိဋ္ဌိ62ပါးမဆိုင်မနောဓုစရိုက်မှာလာတဲ့မိစ္ဆာဒိဋ္ဌိဆိုတာမာယွင်းနဲ့အမြင်ဆိုတာပါလဲဆိုရင်ကံနဲ့ကံရဲ့အကျိုးကိုညှင်းပယ်တာဟုတ်ကဲ့မှန်ပါဘူ
း
ဘယ်လိုဟာတွေကိုညှင်းပယ်တော့ဆိုတော့ तू ကဒါကိုနတ္တိကဒိဋ္ဌိလို့ခေါ်တယ်နတ္တိဒိဏံနတ္တိယေထံနတ္တိကုတံဒီစကလုံးသုံးခုကဘာပြောတာလို့ဆိုရင်လူတာဟာအလကားပဲဘာမှအကျိုးရှိဘူးအလူဒါနဆိုတာမရှိဘူးလို့ညင်းပယ်လိုက်တယ်အလူဒါနကိုညင်းပယ်ခြင်းအပြင် အလူဖြူတာကိုအတိမမပြူဘူးအတိမမပြူလိုက်တာနဲ့အလူကြောင့်ဖြစ်ပေါ်လာတဲ့အကျိုးကိုအတိမမပြူဘူးဒီတိုင်းပဲဆိုလိုတာကံရဲ့အကျိုးတရားတွေအလုံးချင်းပဲเนาะ
မှန
်ပါဘူးအဲ့ဒါမာယွန်းနဲ့အမြင်ဆိုတာမနောဒုဆိုလိုက်ဆိုတာအဲ့ဒါလည်းပဲဆိုင်တယ်ဉာဏ်နဲ့တက္ကရာဒိဋ္ဌိတွေပါရညာတွေနဲ့မဆိုင်ဘူးဆိုတာကိုမှတ်ထားပါမှန်ပါဘူးတချို့စာအုပ်တွေမှာရောထွေးပြီးတော့ရေးနေတာတွေရှိတယ်เนาะအရောထွေးရင်မှားတယ်လို့ပြောရမနောဒုဆိုလိုက်မိစ္ဆာဒိဋ္ဌိကအဲ့ဒါလည်းမဟုတ်ဒါကအမတ္တမအရေးကြီးတဲ့မာယွဲ့တဲ့အမြင်တခု။ဘာဖြစ်လို့လဲဆိုလူဆိုတာဟာကိုလုထာကိုတောင်းရှိတယ်လို့လက်ခံရမယ်။မခံရပေဘူးလား
။မခံရပါဘူ
း။လူတိုင်းလူတိုင်းဟာကိုလုထာကိုတောင်းမရှိပေဘူးလား
။ရှိပါ
ပါဘူး။အေးဒါကြောင့်မို့လို့ပြောရ We are responsible တို့ဟာတောင်းရှိတယ် What we have done တို့လုထာတို့တောင်းရှိဒါကမှန်ကန်တဲ့အမြင်ခေါ်တယ်ငါတော့လုပ်မယ်လုပ်ချင်ရလုပ်မယ်ဒါပေမဲ့ငါတာဝန်မရှိဘူးဆိုတဲ့ဟာကံကိုညင်းပယ်တာပဲဟာနော်အေးကံကိုညင်းပယ်လို့ရှင်မစ္ဆာတိတ်ကြည့်သူညင်းပယ်ပုံကြီးကြည့်နတ္ထိဒိဏ်နဲ့လူရာကျိုးမရှိဘူးလို့ညင်းပယ်တယ်နတ္ထိရိတ်ထံအကြီးကျယ်ရစ်ပူစော်တာမျိုးတို့အလူကြီးပေးတာမျိုးတွေကျိုးမရှိဘူးနတ္ထိခုတံလက်ဆောင်ပေးတာမျိုးတွေဘာကျိုးမှမရှိဘူးပေးတာမှန်သမျှသူညင်းကညင်းပယ်အော်နောက်တစ်ခုကပါတော့နတ္ထိတုက္ကတဒုက္ကတနာကမ္မန္တံဖလံဝိပါကောတဲ့ကောင်းတာလှုပ်တဲ့ကောင်းတာလှုပ်တာပဲဖြစ်ဖြစ်ဆိုးတာလှုပ်တာပဲမကောင်းတာလှုပ်တာပဲဖြစ်ဖြစ်ကောင်းတာလှုပ်တဲ့ကုသိုလ်မကောင်းတာလှုပ်တဲ့အကုသိုလ်ရဲ့အကျိုးပြစ်စွာမရှိဘူးဆိုတော့အော်ငင်းပယ်လိုက်သူကဒါရက်ကဆိုမကဘူးနတ္ထိမာတာနတ္ထိပိတာအမေကိုလည်းအတိမမပြူဘူးအဖေကိုလည်းအတိမပြူအမေဆိုတာမရှိဘူးတဲ့အဖေဆိုတာမရှိဘူးအမေဒီကိုအတိမမပြုလို့ရှိရင်စဉ်းစားကြည့်အမေကြောင့်အမေကိုပြုစုလို့ကုသိုလ်ရတယ်ဆိုတာရောအတိမပြုပါမလား
မပြု
ပါဘူးမပြုတော့အမေကိုစော်ကားလို့အဖေကိုစော်ကားလို့အပြစ်ရှိတယ်ဆိုတာရောအတိမပြုပါအောင်မလ
ား
မပြုပါဘူးခင်ဗျာမပြုဘူးလေအရင်လဲအဖျားဖြစ်ဖြစ်ဆိုတာလို့နော
်
အမေကိုလက်ခံဘူးအဖေကိုလက်ခံလောကမှာအမေအဖေဆိုတာမရှိဘူးသူကသူကတော်တဆမွေးလာတယ်ဒါပဲသူကအမေဖေကိုညင်းပယ်တယ်အယူဝါဒတစ်ခုခုခေတ္တဓာရီကို materialism လို့ပြောတယ်နော် materialism ဒီလိုခင်မှလည်းပဲရှိတာပဲနောက်ပြီးတော့နတ္ထိယံလောကောနတ္ထိပရလောကောဓမ္မလောကကပုဂ္ဂိုလ်ကြီးဒီလောကဆိုတာမရှိဘူးဒီလောကနဲ့ဟိုလောကမရှိဘူးသိပြီးတာပဲနောက်ထပ်ဘယ်တော့မှမဖြစ်ဘူးဆိုတော့ဘာသာဝါဒတွေကိုဒီကနေ့ခေတ်တန်ပေါင်း 9,000 ကျော်ရှိတဲ့ပုဂ္ဂိုလ်ကြီးတွေမှာတန်ပေါင်း 4,000 ကျော်တော့ကအဲ့ဒီဝါဒကိုလက်ခံတယ်။နည်းနည်းလို့မအောင်မိနဲ့နော
်
။နည်းနည်းလို့မအောင်မိနဲ့။အဲ့ဒါတွေမကဘူး။လက်ထိတတ္တဩပပါတိကတေပြီးပြန်မွေးတဲ့လူဆိုမရှိနိုင်ဘူး။ဟုတ်လဲမခံ။ဒါတွေမှာဆိုရင်ဘဝအကြောင်းကိုကောင်းကောင်းသိပြီးကိုရည်သိပြီးတော့ဟောနိုင်တဲ့ဖရာဆိုတာမရှိဘူးလို့ဒီလိုညင်းပဲ။အဲ့ဒါကိုစာပေမှာလက်ထိကဒိဋ္ဌိလို့ခေါ်တယ်။ဆိုလိုတာကကံရဲ့အကျိုးတရားကစအကုန်လုံးညင်းပယ်တဲ့ဒိဋ္ဌိတဲ့ materialism ဖရာလက်ထက်တုန်းကအစိတဆိုတဲ့ဆရာကြီးဟောပြောတဲ့ဝါဒပေါ့ဒီကနေ့ခင်ဗျားလည်းဒါရှိနေတာပဲအဲ့ဒီလိုအမြင်ရှိပြီးဆိုတဲ့ပုဂ္ဂိုလ်ဟာမနောဒုစရိုက်ပဲတော်ပြီအဲ့ဒီလိုအမြင်ရှိတဲ့ပုဂ္ဂိုလ်တယောက်ဟာအမဲစစ်စစ်ပဲဒီအမြင်ရှိတဲ့ပုဂ္ဂိုလ်တယောက်ဒီနောက်ဘဝရဲ့မျောလင်းခြင်းဘာမှမရှိသူရဲ့ဘဝခရီးဟာတခုရီတော့လမ်းမဲ့ငရဲနဲ့တရိษံကြိတ်တာဟုတ်ကဲ့လားမှန်ပါပ
ါ
အဲ့ဒါလည်းပဲမနောဒုစိုက်လို့ခေါ်တယ်အဲ့ဒီသုံးခုကိုတည်တည်ချာချာမှတ်ထားဖို့
မှန
်ပါပါအေးအမဲကိုပြောလိုက်ရင်အဖြူကိုလည်းနားလည်ပြီးသားဖြစ်ပါလိမ့်မယ်စัจကျင်ပဲမှတ်ထားကြနော်မှန
်
ပါပါအေးအဖြူဆိုလို့ရှိရင်ကောင်းကျိုးကလည်းအကျိုးတရားကလည်းဖြူပါပဲအကျောင်းတရားကမဲရင်ကျိုးတရားလည်းမဲပါမယ်အကြောင်းတရားဖြူရင်ကျိုးတရားအကျိုးတရားလည်းဖြူမယ်လို့ဒီလိုမှတ်တာကောင်းပြီအဲ့ဒီမနောဒုစရိုက်ဆိုတဲ့အတွေးမျိုးတွေအမြင်မျိုးတွေမိမိတို့မှာရှိနေပြီဆိုလို့ရှိရင်တို့တွေပါလို့ပြောအမဲဆိုတဲ့လောက်ရကိုလုံနေကြတယ်လို့ပဲပြောရမယ်ဟုတ်ကဲ့မှန်ပ
ါ
အမဲလို့ရင်သူ့ရဲ့ destination ဆိုရင်ဒီကုန်ရောက်ရခရီးရ destination ကဘယ်တော့ဆိုရင်ငရဲ့တိရစ္ဆာန်ဖြစ်တာမဲတဲ့ဘဝပဲရောက်မှာပဲเนาะမှန်ပ
ါ
ကောင်းပြီနှုတ်နဲ့ပတ်သက်ပြီးကြည့်ကြအောင်ဆိုလူတွေရဲ့နေ့စဉ်နဲ့ ဒီတုံးနဲ့တူစကားပြောပြီးတော့ဆက်ဆံနေကြတယ်စကားမပြောတဲ့လူဆိုမပြောတတ်တဲ့လူပဲရှိကောင်းရှိနေတဲ့နေရာလူတွေပြောနေကြဒါကြောင့်မလို့ပစတ်ဆိုတာထမင်းစားဖို့နဲ့စကားပြောဖို့တဲ့ဒီနှစ်ခုအတွက်သုံးချတာဟုတ်လား
မှန်ပါ
ဗျာအေးစကားပြောဖို့ဆိုတဲ့နေရာမှာအကောင်းပြောတာလားချုပ်ပြောတာလားဒါကိုခွဲမြတ်စွာဘုရားကဒုစရိုက်ဝစီဒုစရိုက်လို့သတ်မှတ်ထားတာတွေကဘာတွေတုံးလို့ဆိုလို့ရှိရင်ကြည့်နံပါတ်၁ကမူတဝါဒမနဲ့တိုင်းမပြောဘူးလိန်ပြောတယ်ဟောအဲ့ဒါဆိုလို့ရှိရင်သူ့ရဲ့လောက်ရသည်အချူလားအမဲလ
ား
အမဲပါဗျာအမဲမနာဘူးမပြောဘူးဟုတ်လားမမနာဘူးပဲပြောဘယ်ဟာမျိုးကပူဆိုးလို့တစ်ဖက်သားအချူပြတ်သွားစာပေအတိုင်းပြောမယ်ဆိုလို့ရှိရင်ရုပ်ပြင်ကနာမှာသူ့တသက်တရားခေါ်မေးတဲ့ခါမှာတဲ့ဒါစာထဲမှာတဲ့အတိုင်းပြောတာနော်မှန
်ပါဘူး
တသက်တရားထားတဲ့ခါမှာတဲ့မင်းမြင်သလားလို့မေးရင်မမြင်ဘဲနဲ့မြင်တယ်လို့ပြောတယ်ကြားသလားလို့မေးရင်မကြားဘဲနဲ့ကြားတယ်လို့ပြောတယ်သိသလားလို့မေးရင်မသိဘဲနဲ့သိတယ်လို့ပြောတယ်ဟောသိတာကြတော့မသိဘူးပြောတယ်မြင်တာကြတော့မမြင်ဘူးလို့ပြောတယ်အဲ့ဒါဆိုရင်တစ်ဖက်သားကိုမနစ်နာစေဘူးလား
နစ်နာပါဘူး
အဲ့ဒီဘုဒ္ဓဝါဒမျိုးအမတန်မှအပြစ်ကြီးတဲ့ဘုဒ္ဓဝါဒမျိုးနော်မှန
်
ပါဗျာအေးဘုရားရှင်မှာတော့ဒီဘုဒ္ဓဝါဒဒါအပြစ်ကြီးတဲ့ဘုဒ္ဓဝါဒဘုဒ္ဓဝါဒတိုင်းတော့ဟိုအဆိုးကြီးမဟုတ်ဘူးပေါ့ဥပမာကြောက်လို့လိန်ပြောလိုက်တာတို့ဒါမျိုးကြတော့အဆိုးကြီးလို့ပြောလို့မရတစ်ခါတည်းကိုအကျိုးပြတ်တော့လိန်နဲ့အလိန်ကြတော့ပိုဆိုးတယ်တစ်ခါတည်းအကျိုးမပြတ်ဘူးကိုယ့်ကိုယ်ကာကွယ်တဲ့အနေနဲ့လိန်နဲ့ဘုဒ္ဓဝါဒတော့ဘုဒ္ဓဝါဒတော့ဘုဒ္ဓဝါဒပဲတိုင်းပဲခဏခါလာမဆိုးဘူးလို့ပြောရအောင်เนาะပမာဒီမှာတော့မူသားမပါလင်္ကာမချောဆိုပြီးတော့လင်္ကာချောအောင်မူသားလေးထည့်ထည့်ပြီးတော့ပမာလင်္ကာသူကစလိုက်တယ်မသိဘူးမူသားမပါလင်္ကာမချောဘူးเนาะ
မှန်ပါ
ဗျာဒါဖြင့်လင်္ကာလေးချောနေတာမူသားပါလို့လို့ပြောရအောင်လို့ဖြစ်တယ်အဲ့တော့ဝစီဒုစရိုက်လို့ခေါ်တာအဲ့ဒါပဲနောက်တစ်ခုကဘာလို့ဆိုလူတွေရဲ့အတိုင်းဝိုင်းထဲမှာဘာတွေဖြစ်တတ်တော့စိတုဏဝါစာပိတုဏဆိုတာစကလုံးတစ်လုံးစီရဲ့အဓိပ္ပာယ်ကိုယူထားတာပိဆိုတာချစ်ခင်မှုသူဆိုတာစိတ်သုံးသွားနာဆိုတာပြုလုပ်တယ်ဒီကနေ့ခင်မှာစကလုံးအတူလောက်တာမဟုတ်ဘူးရှေ့ခေတ်ကလည်းလောက်တယ်အခုအင်္ဂလိပ်စကားတွေအတူလောက်တာရှိတယ်သမာဓိစကားတွေလည်းအတူလောက်တာရှိတယ်ဟုတ်ကဲ့လားအတူလေးတွေသုံးတာရှိတယ်နိအဲ့တော့ဘုန်းကြီးတို့ပြည်ပြည်ဆိုင်ရာထေရဝါဒဘုရားသာသနာပြုတက္ကသိုလ်ဆို IDBU လို့ခေါ်တယ်အတူပေါ့။ဟောနိုင်ငံတော်ပြည်ရည်တက္ကသိုလ်နာပါတလို့ခေါ်တယ်။အတူကောင်လေးတွေလုံထားတယ်တပေါ့။အဲ့ဒီပိတုဏဆိုတဲ့စကားလုံးကအတူကောင်လုံထားတာ။အရှိကျတော့ပိဆိုတာပိရ။သူဆိုတာတုံညာ။နာဆိုတာကရဏ။တုံးနဲ့တူချစ်ခင်နေတာကိုချစ်ခင်မှုစိတ်သုံးသွားအောင်ပြုလုပ်ခြင်းလို့ဆိုတော့ပမာလို့ပြောရင်ခုံးတိုက်တယ်ပေါ့ဒီစကားဟိုတဲပြောဟိုစကားဟိုတဲပြောရွယ်ချက်ကပါတော့သူတို့နှစ်ယောက်မတည့်အောင်အဲ့တော့လူဆူဆန်အန်တီထဲမှာဒီလိုစကားကိုအတဲလုပ်ပြီးတော့တုံးနဲ့တုံးမတည့်အောင်လုပ်ရနေတော့မရှိဘူးလ
ား
ရှိပါတယ်အဲ့ဒါကိုဘူစီဒူးစရိုက်လို့ခေါ်တယ်အဲ့ဒါလုပ်ရင်ဒါအမဲလုပ်ရမယ်နောက်တစ်ခုကစကားပြောရင်ယဉ်ကျေးကျေးတိမ်တိမ်မိုးမိုးပြောရမယ်ဒါလူယဉ်ကျေးတယ်ရဲ့အတွက်အဲ့ဒါလို့မဟုတ်ဘဲနဲ့နော်နိမက္ခဆယ်ကြီးတိုင်းထွားကျန်ကျန်ထန်ထန်ပြောပြီးဆိုရင်ဖုဒ္ဓမဆာပဲအေးအရာထဲမှာဆဲတဲ့ဆိုရင်ဒါဖုဒ္ဓဝါဒအမဲပဲနော
်ဘ
လူဆဲဆဲဆဲတာအမဲပဲအဖြူမဟုတ်ဘူးနော်ဆဲပြီးဆိုလိုက်တာနဲ့တစ်ဖက်သားဟာနာကြမြင်ကတ်သွားတယ်နော်ဒေါသဖြစ်စေတယ်ကြားတဲ့လူတွေကိုလည်းစိတ်မချမ်းမြေအောင်ဖြစ်စေအဲ့ဒါကိုဖုဒ္ဓဝါစာလို့ခေါ်တယ်ကျင်နာတဲ့စကားယဉ်ကျေးတဲ့စကားမျိုးပြောရမယ်အဲ့ဒါမျိုးပြောပြီးဆိုရင်ဒါဝစီထုစလိုက်ပဲခေါ်ရမှာနောက်တစ်ခုကပါလို့ဆိုရင်တန်ဖတ်ဖလာပါအကျိုးစီးပွားကိုပျက်စီးစေတတ်တဲ့အချိန်မဟုတ်တဲ့စကားမမှန်တဲ့စကားအကျိုးမရှိတဲ့စကားဒါမျိုးတွေကိုပြောတာလူလောကအတွေ့အခေါ်တွေပျက်စီးတော့ပြောတာမျိုးတွေဒါမျိုးကိုတန်ဖတ်ပလပါလို့ခေါ်တယ်။အေးအဲ့ဒီနှုတ်ပြောနဲ့ပတ်သက်လာလို့ရှိရင်ဒီလေးမျိုးကိုအမဲလို့သတ်မှတ်တယ်။ အဲ့ဒီထဲကကိုတခုလုတ်ပြီဆိုရင်ငါဘာလုတ်နေလဲအဖြူလားအမဲလားဆိုရင်ဒါအမဲလို့သတ်မှတ်ကိုယ့်ကိုယ်ဆုံးဖြတ်ရမှာနော်မှန်ပါဗျာကောင်းပြီလိမ္မာမျိုးမှန်တာပဲပြောတယ်ဂုံးတိုက်ဘူးညင်ညွတ်စိတ်ဆအောင်လုတ်ပေးတယ်ဘယ်တော့မှဆဲပြီးကြံ့ကြံ့ထန်ထန်မပြောဘူးရင်းကြီးကြီးပြောတယ်ချိုးချိုးသာသာပြောတယ်ဘယ်တော့မှအကျိုးရှိတဲ့စကားမပြောဘူးအကျိုးရှိတဲ့စကားသစ္စာဘဝမှာလည်းကျိုးရှိရမယ်ဓမ္မလွန်လည်းကျိုးရှိရမယ်သူကျိုးကိုကျိုးနှမျိုးရှိတဲ့အခါလေးတွေပြောရမယ်ဆိုရင်အဖြူပဲဒါနော်မှန
်ပ
ါအဖြူကိုဝစီသူစရိုက်လို့ခေါ်တယ်ဟောဒါနှုတ်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့တွေနေ့စဉ်ကိုယ့်ကိုယ်ဆန်းစစ်ရမှာအေးအမဲလုတ်ပြီလားဆိုရင်ငဲကြီးသလားမကြီးဘူးလားမင်းနေတယ်ဘယ်သူမှသွားမမင်းမင်းတယ်လို့ကိုလုတ်တဲ့အလုပ်ကအမဲလားအဖြူလားဒါပဲတက်တော့နော်မှန
်ပါ
တချို့ကမေးတယ်ဒါလုတ်ကောင်းလားမရဲကြီးလားအမဲဆိုဘလုတ်ကောင်းမှုပဲပြောလုတ်ရင်လုတ်တော့သူ့ရဲ့ရစက်ဟာအကျိုးမကောင်းဘူးပေါ့နောက်တစ်ခုကဘာတော့လို့ဆိုရင်ဒါကနှုတ်နဲ့ပတ်သက်တဲ့မှန်ရဲနဲ့မကောင်းတဲ့လုတ်ရဲ့လေးမျိုးကိုယ်ကြီးလက်ရောက်မကောင်းဘူးလေးမျိုးကဘာတော့ဆိုရင်ကာယကံလေးမျိုးကာတုစရိုက်၃မျိုးပေါ့ကာယကံ၃မျိုးကာတုစရိုက်၃မျိုးလို့ခေါ်တယ်သာချင်းချပါလေကိုယ်လက်နဲ့သူများကိုတတ်တယ်။နော်ကိုယ်လက်ချက်နဲ့သူများသိအောင်လုပ်တယ်ပါဏာတိပါဒ။ဘယ်တော့ပဲတတ်တတ်ချင်းတတ်တတ်ချဘူးတတ်တတ်တတ်ချင်းနဲ့တတ်။တတ်ပြီးဆိုလို့ရှိရင်ပါဏာတိပါဒပဲဒါ။တတ်တော်လည်းဟုတ်ရမယ်။တတ်တော်လို့လည်းစိတ်ကချင်းနဲ့ယူဆတယ်။တတ်ဖို့လည်းကြိုးစားတယ်။တတ်ချင်းတဲ့စိတ်လည်းရှိတယ်။တတ်လည်းတတ်တယ်၊သိလည်းသိတယ်။ဒီအင်္ဂါတွေပြည့်စုံသွားရင်ဒါပါဏာတိပါဒပဲ။အဲ့ဒါကအမဲလို့ရလားအဖြစ်လို့ရလားအ
မ
ဲလို့ရပါဗျာအေးအမဲလို့ရဆိုလို့ရှိရင်သူ့ရဲ့ destination ကဘယ်သွားမလဲငရဲကိုသွားမှာပဲငရဲတိရစ္ဆာန်ပြိတ္တာသူ့အကျိုးပေးရင်အဲ့ဒီမှာပဲအကျိုးပေးမှာဟုတ်ကဲ့မှန်ပ
ါပ
ါနောက်တစ်ခုကဘာလို့ဆိုအဋ္ဌိဏဌာနအဋ္ဌိဏဆိုတာမပေးတာကိုအာထာဏယူတယ်တဲ့သူများမပေးတဲ့သူများပိုင်ဆိုင်တဲ့ပစ္စည်းတစ်ခုလည်းယူတယ်ညာယူတယ်ပေါ့တဏိနည်းနဲ့ကြောက်အောင်ရှူရင်မယုတ်မသားလောက်တယ်။ဟောအဲ့ဒါမျိုးအဋ္ဌိဏတာ။ဒါလည်းပဲအမဲလောက်ရတစ်ခုပဲ။နောက်တစ်ခုကတော့ကာမိတုပိဿာစာ။ကာမိတုပိဿာစာကဆိုအကြံဉာဏ်တစ်ခုပြောပဲဆိုတော့ရှင်။လူလောကမှာတရားဝင်ဆိုပြီးတော့သတ်မှတ်ထားတာရှိတယ်။အင်းအောင်ရှင်းတယ်။မျိုးသားနဲ့မျိုးသမီးအကြောင်းတဲ့လို့ပေါင်းဖက်ထားကြတယ်။အဲ့တရင်ဝင်မှတော့တရင်မဝင်ဘူးဆိုလို့ရှိရင်ဘာပြော unlawful sexual relation ဒါကာမိတ္တမစ္ဆာစာနော် unlawful sexual relation စာပေထဲမှာတော့ဒီတွေစုံစုံရေးထားတယ်အမျိုးသမီး10ဦးရှိတယ်တဲ့နောက်အမျိုးသားတွေကာမိတ္တမစ္ဆာစာဖြစ်နိုင်တာအမျိုးသမီး10ဦးအမျိုးသမီး20ရှိတယ်အဲ့ဒီ20ဆိုတာဟိုအမေကစောင့်ရှောက်ထားတဲ့အမျိုးသမီးအဖေကစောင့်ရှောက်တဲ့အမျိုးသမီးဟုတ်လားအဲ့ဒီလိုယူနေတာပေါ့နော်မှန
်
ပါအဲ့20အကျဉ်းမပြောတော့ပါဘူး unlawful sexual relation လို့ပဲဒီလိုမှတ်ထားတယ်လောကမှာတရင်တရားဝင်မဟုတ်တဲ့ sexual relation ဟာဒါကာမိတ္တမစ္ဆာစာရပဲအဲ့ဒီလောက်ရသည်အမဲပဲဖြစ်တယ်ကဲခုနကကကိုရထားတဲ့ဘဝဟာအဖြူပဲဖြစ်ဖြစ်အမဲပဲဖြစ်ဖြစ်လောက်ရကအမဲဆိုရင်အမဲပဲကျုပ်ပေးပါပဲလောက်ရကအဖြူဆိုလို့ရှိရင်ဘာကိုကျုပ်ပေးမလဲအဖြူပဲကျုပ်ပေးပါအဲ့ဒါကြောင့်မလို့ရထားတဲ့ဘဝကအဓိကကြသလားလောက်ရကအဓိကကြပါအဲ့ဒါကိုမြတ်စွာဘုရား6မျိုးခွဲပြီးတော့ဟောထားတာအေးအဖြူသမားကလည်းအမဲအလုပ်မလုပ်ဘူးလ
ား
လုပ်ပါတယ်လုပ်တယ်ရထားတဲ့အဖြူဘဝရထားတဲ့လူကလည်းအမဲအလုပ်လုပ်မယ်အမဲဘဝရထားတဲ့သူကရောအဖြူမလုပ်ဘူးလ
ား
လုပ်ထားတယ်လုပ်တယ်ကောင်းတာလုပ်ရင်အဖြူပဲမကောင်းတာလုပ်ရင်အမဲပဲနော်အဖြူမဲသူတို့နှစ်ဦးဟာရထားတဲ့ဘဝကဆက်ပြီးတော့ခွဲကြည့်လိုက်အဖြူဘဝရထားတဲ့ပုံကိုယ်ဒီလုပ်ထားကအမဲသို့မဟုတ်လုပ်ထားကအဖြူနှစ်မျိုးမရှိဘူးလားရှိပါ
တယ်
အမဲဘဝရထားတဲ့ပုဂ္ဂိုလ်တယောက်ဒီရထားတဲ့ဘဝကအမဲဖြစ်ပြီးတော့သူ့ရဲ့လောက်ရသည်အမဲဒါကတခုရထားတဲ့ဘဝကအမဲသို့သောလုံနေတာကအဖြူဆိုလို့ရှိရင်ဒါကတူဟုတ်ကဲ့မှန်ပါပါ
ဘုရား
ကဲဒီနှစ်ဥစ္စာလုံးဟာဒါကလူလောကဆိုဆိုင်အတိမှာဒီပုံစံနဲ့တွားတယ်လို့မှတ်တာဒါနေ့စဉ်နဲ့ဘဝဒါလုံလောက်မနေဘူးလား
လုံလောက်ပါဘူ
းအေးကောင်းပြီကိုရထားတဲ့ဘဝဒီအဖြူပဲဖြစ်ဖြစ်အမဲပဲဖြစ်ဖြစ်ကိုလှုပ်ထားတဲ့ကိုလှုပ်နေတဲ့အလုတ်ဒီအဖြူလားအမဲလားမစင်စားတဲ့ဘူးလားစင
်စားတယ်
အေးအမဲဆိုလို့ရှိရင်ဆက်မလုံနဲ့ပေါ့အဖြူဆိုလို့ရှိရင်ဆက်လုံပေါ့နော်အမဲကိုဆက်လုံနေမယ်ဆိုရင်အမဲပဲရောက်သွားမှာအဖြူကိုဆက်လုံမှာအဖြူတန်းဖြစ်တယ်တန်တရားတိုင်းမှာအဖြူဆိုတဲ့ဘဝကဘာလို့ဆိုရင်လူရွာတို့နတ်ပြည်တို့ပေါ့နော
်
ကောင်းတဲ့ဘဝကိုရတာဒါအဖြူဆိုတဲ့ဘဝကအမဲဟောဒီလိုလာမှာကဲနောက်တစ်ခုကဒီတဲ့အစင်တန်းမျက်နှာလေးတစ်ခုကြံနေတယ်တဆောင်ရသူတို့ဟာအဖြူရဲ့အမဲရဲ့လုံရက်နှစ်ခုအပြင်မှာဒီတဲ့ထူချားတဲ့လုံရက်ရှိသေးလားလို့ဆိုရှိသေးတယ်အဲ့ဒါကဘာလို့ဆိုအဖြူလည်းမဟုတ်အမဲလည်းမဟုတ်အဲ့ဒါဘာလို့ဆိုနိဗ္ဗာန်ရောက်ကြအောင်အကျင့်တရားဖြစ်တာအဲ့တော့နိဗ္ဗာန်ဆိုတာအဖြူလို့လည်းပြောလို့မရဘူးအမဲလို့လည်းပြောလို့မရဘူးဟုတ်ကဲ့မှန်ပါဘူ
း
အဖြူအမဲကအမဲဆိုတာငရဲနဲ့တိရစ္ဆာန်ပြိတ္တာကိုခေါ်တာအဖြူဆိုတာလူပုံလူလူဘဝနတ်ဘုံနတ်ဘဝကိုခေါ်တာနိဗ္ဗာန်ဆိုတာကျတော့အဲ့ဒီအဖြူလည်းမဟုတ်ဘူးအဲ့ဒီအမဲလည်းမဟုတ်ဘူးနော
်
မှန်ပါဗျာ Neither white nor black ဖြူလည်းမဟုတ်အမဲလည်းမဟုတ်တစ်ခုမှမဟုတ်တယ်အဲ့ဒါကိုမြတ်စွာဘုရားကထည့်ပြီးတော့ဟောတယ်အဲ့တော့ဘုရားတို့တွေကအမဲဘဝကိုဆိုပါလို့အဖြူဘဝကိုရထားပြီးကိုလုံးနေတဲ့အလုပ်တွေကအမဲလုံးနေတာရှိတယ်လို့အဖြူလုံးနေတာလည်းရှိတယ်ဒီတဲ့တစ်ဆင့်တည်းပြီးတော့တရားဓမ္မချင်းပြန်ကြိုးခုံးလို့မယ်ဆိုလို့ရှိရင်အဖြူလည်းမဟုတ်ဘူးအမဲလည်းမဟုတ်ဘူးဆိုတဲ့နိဗ္ဗာန်ကိုမရောက်နိုင်ဘူးလား ရောက်နိုင်တယ်ခုနကမဲတဲ့ပုဂ္ဂိုလ်ကလည်းအတကယ်ကိုအောက်တန်းချတဲ့အောက်တန်းစားဘဝတစ်ခုမှဖြစ်ပြီးတဲ့အောက်တန်းစားဘဝသဘာကဒုစရိုက်တွေကိုလုံနေမယ်ဆိုရင်အမဲကအမဲလုံနေတယ်လို့ပြောရအောင်။အောက်တန်းစားပုဂ္ဂိုလ်တယောက်ကကောင်းတာတွေဒုစရိုက်လုပ်ငန်းတွေကိုလုံနေပြီဆိုလို့ရှိရင်ဘာလဲ။အမဲကအဖြူကိုလုံနေတယ်။အဲ့ဒီအောက်တန်းစားပုဂ္ဂိုလ်တယောက်ကတရားဓမ္မချင်းချင်းကြိုးကုပ်အထောက်လို့မဖြစ်နိဗ္ဗာန်ကိုရသွားတယ်ဆိုရင်ဩအမဲကဖြူလည်းမဟုတ်အမဲလည်းမဟုတ်တဲ့နိဗ္ဗာန်ကိုရသွားတယ်လို့ပြော။သုံးခုစလုံးဖြစ်ဒါကြောင့်မို့ဆက်လာပြီးဇာတိတုံးပါမြတ်စွာဘုရားက6မျိုးခွဲဟောထားတာနော်အဖြူက3မျိုးအမဲက3မျိုးနော်မှန်ပါ
ဘူ
းအဖြူနဲ့ပတ်သက်တာက3မျိုးအမဲကပတ်သက်တာ3မျိုးဆိုပြီး6မျိုးဟောထားတာအေးအဲ့ဒီမှာကျင့်ပြီဆိုတော့ဘယ်လိုကျင့်တာဘယ်လိုကျင့်တာအဲ့ဒီတုံးတာမှာဟောထားတာကတော့လူဘဝကနေခွာရှောင်ပြီးတော့သာသနာပေါင်းဝင်နေတဲ့ဒါကရှင်ဘုရားစကားပြောတာပေါ့သာသနာပေါင်းဝင်လိုက်တယ်အပြည့်အဝကျင့်လို့ရတာသာသနာပေါင်းမှာအပြည့်အဝကျင့်လို့ရတာဒါကြောင့်မို့လို့အဲ့ဒီဟာနဲ့ပြောလိုက်အဖြူပဲဖြစ်ဖြစ်ဘဝရထားတဲ့ဘဝကအဖြူပဲဖြစ်ဖြစ်သို့မဟုတ်တရောင်းသားပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့အမဲပဲဖြစ်ဖြစ်ပေါ့ရထားတဲ့ဘဝတစ်ခုသမားကသူ့ဘဝကိုဆုံးနှုတ်ပြီးတော့သာသနာပေါင်းဝင်လိုက်တယ်ဝင်ပြီးတဲ့အခါကျတော့သူဘာတွေကိုဖယ်ရှားပြစ်တယ်လို့ဆိုတော့အတိညာဉ်ကိုအပြော့သွားစေတတ်တဲ့និဝရဏတရားတွေကိုဖယ်ရှားလိုက်တယ်တဲ့និဝရဏတရားတွေကိုဖယ်ရှားပြီးတော့တတိပဒံချင်းစဉ်တို့မှာစိတ်ကိုစိုက်ပြီးဘုဇင်တရား9ပါးကိုတိုးပွားအောင်ကြိုးစားခြင်းဖြင့်နိဗ္ဗာန်ကိုမြတ်မောပြုနိုင်ပါတယ်လို့ဆိုတာဒါလမ်းစဉ်လေးကိုအချင်းချုပ်ကလေးခေါ်လိုက်တာနော်မှန
်
ပါဘူးဘာဖြစ်လို့သာသနာပေါင်းဝင်ပြီးကျင့်တယ်လို့ပြောရတာတော့ဆိုအမြင့်ဆုံးအဆင့်ရောက်ဖို့ရကြတော့သာသနာပေါင်းဝင်မှဖြစ်တယ်။ဘာဖြစ်လို့လဲဆိုရင်လူကလူ့ကြောင့်နဲ့သတ္တဝါဖြစ်လို့ရတယ်၊တဂရကဖြစ်လို့ရတယ်၊အနာဂံဖြစ်လို့လည်းရတယ်၊ယဟန္တာဖြစ်လို့လည်းရတယ်။သို့သောလူ့ကြောင့်ယဟန္တာနဲ့ဖြစ်လို့ရှိရင်တတ်တန်းရှိသေးလို့ရှိရင်သင်္ကန်းဝတ်မယ်။လူ့ကြောင့်ဘဝမှာမနေတော့ဘူး။အနာဂံကတော့လူဘဝမှာနေနေတယ်အိမ်မှာနေတယ်နေပေမဲ့လို့သူ့ရဲ့အိမ်တော်ရေးဟာအဲ့ဒီပုံစံမဟုတ်တော့ဈေးဝေးကိစ္စတွေနဲ့သူမစီမံတော့ဘူးအနာဂံဖြစ်သွားလို့ရှိရင်ဇနီးမောင်နှံလည်းပဲမောင်နှမဖြစ်သွားတာ อเนธาอะไรหลุดเปี้ยงออกเลยอนาคามဖြစ်သွားลูกว่ามาหนีได้ยานาဖြစ်သွားไปဆိုလို့ရှင်ดูจังว่าไม่หนีตัตตันရှိလို့ရှင်ไอ้นี่ยานาဖြစ်တဲ့နေ့မှာပဲသင်္ကန်းဝတ်မယ်သို့မို့ตัตตันกုံနေပြီဆိုရင်ไอ้นี่နေ့မှာပဲปรินิพพานสานเลยโหดิโลဆိုเลยลูกว่าจังအဲ့တော့သာသနာပေါင်းဝင်ပြီးတော့ရဟန်းခံမယ်ဆိုလို့ရှိရင်အဲ့တော့သူကဒီသုံးခုစလုံးမှာအရှင်ပြေတယ်ပေါ့လေးခုစလုံးမှာအရှင်ပြေတယ်ပေါ့သောတာပန်မဲ့ဖြစ်ဖြစ်တင်္ဂရာဂံမဲ့ဖြစ်ဖြစ်နာဂံမဲ့ဖြစ်ဖြစ်ရဟန္တာပဲဖြစ်ဖြစ်အပြောင်းလဲလို့ဆိုရင်မလိုဘူးလို့ပြောတာနော
်
ဒါကြောင့်ဘုပြည့်စုံတဲ့အနေအထားနဲ့ပြောကိစ္စချင်းကောင်းပြီကျင့်စဉ်လေးကိုအချင်းချင်းပြောအောင်ကျင့်စဉ်ဆိုတာစိတ်ဓာတ်တွေမှာကမ္မထံကျင့်စဉ်ကိုခေါ်တဲ့ဤစနစ်တိုင်းပါကျင့်စဉ်ဆိုတာတမျိုးတည်းပဲရှိတာပဲအဲ့တော့ဗာကျင့်ရမယ်လို့ဆိုရင်ပထမအာနာပါနာလေးကိုနမူနာထားပြီးပြောအောင်ကိုယ့်မှာလည်းကိုကျင့်လို့ရတာကိုနှကောင်းက24နာရီအသက်ရှင်နေကြတာပဲဟုတ်ကဲ့မှန်ပါဗျာကိုစိတ်လေးကိုအဲ့ဒီထွက်လေဝင်လေလေးပေါ်မှာအာယုစိုက်ပြီးတမာရီလေးရအောင်ကြိုးစားကြည့်ပါထွက်နေတာလေးသိနေဖို့ဝင်နေတာလေးသိဖို့ဘယ်နေရာကိုကြည့်ရမလို့ဆိုလေးကလေးထိသွားတဲ့နေရာလေးကိုကြည့်တာဒါပဲတရားထုတ်တယ်ဆိုတော့လေးလေးထိသွားတဲ့နေရာလေးကိုကြည့်တယ်ဆိတ်ဆိုင်ပြီးကြည့်လိုက်လို့ရှိရင်တမထချင်းစေဆိုရင်အာယုနမိတ်လေးပေါ်လာမယ်အဲ့ဒီအာယုနမိတ်လေးနဲ့ဆက်ပြီးတော့စခန်းသွားလို့ရှိရင်တမာတိဆွမ်းအားတွေတက်လာမယ်ဒါတခုဝိပဿနာချင်းစေဆိုလို့ရှိရင်ထိလိုက်တာလေးနဲ့သိလိုက်တာလေးနှစ်ခုခွဲခြားပြီးတော့ရှိအဲ့လိုရှုလိုက်တာနဲ့ဘာဖြစ်လာလဲဆိုစိတ်ကလေးဟာထွက်လေဝင်လေလေးပေါ်မှာငြိမ်ကျသွားပြီဆိုလို့ရှိရင်ဘာတွေပြောက်သွားတော့စဉ်းစားကြည့်ထွက်လေဝင်လေလေးတစ်ခုတည်းပေါ်မှာစိတ်ငြိမ်နေလို့ရှိရင်မျက်စိကသရပါရာချီးကျင်တဲ့စိတ်ပေါ်သလားမပေါ်တော့ဘူးနားကရောတခြင်းတန်းထောင်ကျင်တဲ့စိတ်ပေါ်သေးလားအေးနှာခေါင်းတို့တရားတို့ဘာတို့အစပြီးတော့ခန္ဓာကိုယ်မှာခံစားခြင်းတဲ့ကာမဆန္ဒလို့ဆိုတဲ့နှစ်သက်စရာအာယုန်တွေကိုခံစားခြင်းနဲ့စိတ်ပေါ်သေးတာအဲ့ဒါခံစားခြင်းနဲ့စိတ်ပေါ်တာဟာနိဝရဏလို့ခေါ်တယ်ကုသိုလ်စိတ်တွေကိုပိတ်ဆို့ထားတတ်တယ်အဲ့ဒီစိတ်လေးပျောက်မသွားနိုင်ဘူးလားအေးအာယုန်ပေါ်မှာအလုံးမချဖြစ်နေတဲ့ဗျာပါဒာဆိုတာလေအဲ့ဒီအချိန်မှာမရှိတော့ဘူးကလေးဝင်လေးလေးပေါ်မှာရှုလို့တမာရီလေးရသွားပြီဆိုရင်ကာမစ္ဆန္ဒဆိုတာလူချင်းခံစားချင်တာတွေလည်းမရှိတော့ဘူးအလိုမကြဘူးဒေါသဖြစ်နေတာရောရှိသေးလားမရှိဘူးတဲ့ဥဒိစ္စကုတ်ကုတ်စစိတ်တွေပြန့်လွင့်နေတာတို့စိတ်ထဲမှာပူနေတာတို့ရှိသေးလ
ား
မရှိဘူးခိနမိတ်တာစိတ်အားတွေယော့ကျသွားပြီအချိန်တိုင်းတိုင်းဖြစ်လာတာရောမရှိဘူးတဲ့ဒီပုံမှန်တမာရီလေးရှိတယ်ဝိသိကိစ္စငါလုတ်တယ်ငါသွားနေတယ်လမ်းမမမှန်ရင်လားလို့တန်လျာဖြစ်နေတာလည်းမရှိတော့ဘူ
း
အဲ့ဒီတော့မြတ်စွာဘုရားကတရားဓမ္မကျင့်တယ်ဆိုတာတဲ့တမာတိစွမ်းအားနဲ့အခုပြောခဲ့တဲ့ဟာတွေကာမိစ္ဆန်နိဝရဏလို့ခေါ်တယ်နိဝရဏ၅ပါးလို့ခေါ်တယ်အဲ့ဒီနိဝရဏ၅ပါးကဖယ်ရှားပြစ်လိုက်တာမဟုတ်ဘူးလားဟ
ုတ်ပါတယ်ဗျ
ာတမာတိလေးရနေလိုက်တာနဲ့ခုနကအနေထားတွေစိတ်ထဲမှာမရှိတော့ပျောက်သွားတယ်မှန်ပါတယ
်
အဲ့ဒီဟာတွေကသဘာဝတရားတွေ၊ဒီဝရဏတရားတွေကိုယ်စိတ်ထဲမှာရှိနေပြီဆိုလို့ရှိရင်ဘာဖြစ်လဲ။အသိပညာလည်းအားနည်းလာ၊စိတ်လည်းညစ်နွမ်းလာပဲတဲ့။ကိုယ့်ကိုစဉ်းစားကြည့်လေ။ပြောချင်းပါချင်းနဲ့စိတ်ကလေးဝင်လာတဲ့အခါအတေသုံးတစ်ခုကိုအလိုမကျလို့ဒေါသဖြစ်တဲ့အခါတဏှာတွေဖြစ်နေတာစိတ်ပူနေတဲ့အခါနော်အချင်းတိုင်းတိုင်းဖြစ်နေတဲ့အခါစိတ်ဟာဘယ်မှာကြည်ပါ့မလဲ။မကြည်နိုင်ဘူး။နော်အဲ့ဒီသဘာဝတရားတွေကိုနိဗ္ဗာန်လို့ခေါ်တယ်။တမာတိစွမ်းအားနဲ့အဲ့ဒီနိဗ္ဗာန်တရားတွေကိုဖယ်ရှားလိုက်။ဖယ်ရှားလိုက်တော့စိတ်လေးကဘယ်မှာယက်တည်သွားတော့လို့ဆိုလို့ရှိရင်ထွက်လေဝင်လေလေးပေါ်မှာယက်တည်နေလို့ရှိရင်ကာယဥပဒနာတတိပဋ္ဌာန်လို့ခေါ်တယ်။နော်
မှန်ပါဗျ
ာ။ကိုယ့်ရဲ့ခံစားချက်လေးတွေဝမ်းသာမှုပျော်ရွှင်မှုဆိုတဲ့ခံစားချက်ကလေးတွေအာရုံစိုက်ပြီးဝေဒနာဥပဒနာလို့ခေါ်တယ်။ကိုယ့်ရဲ့စိတ်အခြေအနေလေးကိုသိရင်စိတ်တန်ဥပဒနာလို့ခေါ်တယ်။တခြားသဘာဝတရားတွေကုသနာမှာဖြစ်တာဉာဏ်နဲ့အခြေအနေတွေကိုသိလို့ရှင်ဓမ္မဥပဒနာလို့ခေါ်တယ်။ဟောကာယဥပဒနာဝေဒနာဥပဒနာစိတ်ဓာဥပဒနာဓမ္မဥပဒနာဆိုတဲ့အဲ့ဒီကာယဝေဒနာစိတ်ဓာဓမ္မလို့ဆိုတဲ့ကုသနာမှာရှိတဲ့သဘာဝတရားတွေပေါ်မှာစိတ်ကလေးဟာယက်တည်နှွားအောင်လား
။ဟုတ်ပါပါ။အ
အဲ့ဒါကိုသတိပ္ပံ၄ပါးပေါ်မှာစိတ်အငြိမ့်သွားတယ်လို့ပြောတာအဲ့ဒါလို့ငြိမ့်သွားလို့ရှိရင်ဘာတွေကျိုးပွားလာတော့ဆိုရင်အတိညာဖွင့်ပြိုးခြင်းရဲ့အကြောင်းဖြစ်တဲ့ဘုဆင်ခုနှစ်ပါးကျိုးပွားလာတယ်ဘုဆင်ခုနှစ်ပါးဆိုတာအာလုံးသိတဲ့အတိုင်းပဲတတိဆိုတာဘုဆင်တစ်ခုတတိတရားတွေပိုကောင်းလာတယ်ဓမ္မဝိဇ္ဇာသဘာဝတရားတွေကိုစူးစမ်းဆင်ခြင်တဲ့ဉာဏ်တွေပိုကောင်းလာတယ်ဝိရိယကျိုးပန်းဆက်လက်ပြီးတော့အထောက်လာတယ်အခြေအနေကောင်းလာတော့ဒီသမာဓိမျိုးရအောင်ဆက်လက်ပြီးတော့ကြိုးစားလာတယ်ဝိရိယသံပုံစံ။ခြေနှက်နှစ်တင်လာတယ်တကူလုံးပီတိတွေဖြစ်လာတယ်ပီတိသံပုံစံ။ဟောစိတ်ကလေးငြိမ်သွားတယ်သမာဓိသံပုံစံ။ခန္ဓာကိုယ်ရောစိတ်ရောငြိမ်ချမ်းသွားတယ်ပတ္တရိသံပုံစံ။အာလုံးပေါ်မှာစိတ်ဟာအာလုံးညီညီမြတ်သဘောထားနိုင်သွားတယ်ဥပေက္ခသံပုံစံ။ဟောကံဘုဇင်ခန္ဓာပါကိုယ်တဏ္ဍာဖြစ်ပွားလာပြီဆိုလို့ရှိရင်အဲ့ဒီမဂ္ဂုနိဗ္ဗာန်ကိုယာတိုင်းယာတိုင်းပုဂ္ဂိုလ်တွေဟာတဲ့တတိပဒ၄ပါးပေါ်မှာအခြေခံပြီးတော့និဝရဏတရား၅ပါးကိုဖယ်ရှားခြင်းဘုဇင်ခန္ဓာပါကိုပွားများခြင်းဖြစ်လာကြတယ်ဘယ်ပုဂ္ဂိုလ်ပဲဖယားကဖယားဖြစ်သွားတာလည်းဒီတိုင်းပဲယဟနာတွေယဟနာဖြစ်သွားတာတွေလည်းဒီတိုင်းပဲရှိခိတုံးကလည်းဒီတိုင်းပဲမျက်မှောက်ခင်မှာလည်းဒီတိုင်းပဲနောင်လာလက်တ်လည်းဒီတိုင်းပဲဒီလမ်းစဉ်ကနေတွေးပြီးတော့ဘာလို့ခုမှမဖြစ်နိုင်ဘူးလဲဒါကိုပြောတာအိတ်ကလည်းတော့တချောင်းဒီတော့လမ်းဆိုတာဟုတ်ကဲ့မှန်ပါပါဘုရားတတိပဒံတရား၄ပါးပေါ်မှာအာယုံဆက်ရမယ်ဓိဝရဏတရား၅ပါးကိုဖယ်ရှားရမယ်ဘုဆင်ခန္ဓာပါမိမိတဏ္ဍာမှာတိုးပွားအောင်လုပ်ရအဲ့ဒီချင်းစင်တဲ့ပဲနိဗ္ဗာန်ရောက်သွားတဲ့ပုဂ္ဂိုလ်တိုင်းဟာဒီလမ်းကြောင်းကလျှောက်တာဒီလမ်းကြောင်းကလျှောက်ရင်ဒီစခန်းကိုပေါက်နိဗ္ဗာန်ရောက်သွားပြီဆိုရင်အဖြူလည်းမဟုတ်အမဲလည်းမဟုတ်အဖြူလားအမဲလားလို့ပြောရမှရှိတော့တဲ့အခြေအနေမျိုးရပါတယ်ဟုတ်ကဲ့အဲ့ဒီသုတ္တမမြတ်စွာဘုရားဒီလိုခွဲခြားပြီးတော့ဟောတယ်ဒါကြောင့်တရားချက်ကိုပြောစဉ်ပြိဿအပေါင်းတို့ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဓမ္မတိုင်းကိုရထားတဲ့ဘဝတစ်ခုဟာအဖြူပဲဖြစ်စေအမဲပဲဖြစ်စေကိုယ်လုံးနေတဲ့လုပ်ရသည့်အဖြူလားအမဲလားစစ်ဆေးရ။အေးအဖြူမဲကလွတ်ချင်တယ်ဆိုလို့ရှိရင်တော့ခုနပြောခဲ့တဲ့သတိပဋ္ဌာန်ကျင့်စဉ်လေးနဲ့စိတ်ကြံကျုပ်ကိုအထောက်ချင်းဖြင့်အဖြူမဲတို့ရဲ့ခင်းရဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ကမျက်မှောက်ပြုကြမှာဖြစ်တယ်လို့ဆိုတာကိုစိတ်ထဲမှာယုံကြည်လေးစားမြတ်စွာဘုရားရဲ့တရားတော်အားကိုးပြီးကိုယ်တိုင်စိတ်ကြံကျုပ်ကိုအထောက်နိုင်ကြပါစေကုန်တည်း။ပင်တာပုစုတံတတဝါများစွာ
တတဝါများစွာ
ဝိယံကွာ
ဝိယံကွာ
သံသာကြပါစေ
သံသာကြပါစေ
တတဝါများစွာ
တတဝါများစွာ
ဝိယံကွာ
ဝိယံကွာ
သံသာကြပါစေ
သံသာကြပါစေ
မေတ္တာရေခြင်းအစရာမရာတိတိဗောင်နိဗ္ဗာန်ယန္တုတာရောဓမ္မောတရံလောဘဒေါသမောဟစိတ်ကြောင့်ကင်းပြောက်စီတရားရှိကိုဒီဝိဓမ္မဝန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိတာတဗေပူဇာမြင့်နောက်ကိလေသာအစေတ္တဥဒ္ဓမြတ်တို့သည်သမုဒ္ဒပိဉ္စဘက်တွင်ရေမတင်တကဲ့သို့ကင်းစင်မင်းပြောက်ပင်မရောက်အောင်ပဲချောက်အပ်ကုန်၏ဟောတုစဉ္စစ်ပတိဖြစ်ကြပါစေကုန်တည်းအစရမရအိုခြင်းလဲกว่าနာခြင်းလဲကင်းသေးခြင်းလဲရှင်းထသောတိတိဘောင်ကိလေသာဟုဘုခသိကိဉ္စီယာအစစ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်အိမြုတော်သို့ သာရောတရားချင်းခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယန္တုပါရမီအဆင့်ဆင့်မြင့်လည်းမြင်၍မလင့်ပုံသည်ဆက်ရောက်တော်မူကြပါစေကုန်သတည်း
။